Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American အတန်ကနေ2023ခုနှစ်ဇူလိုင်လ15ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတက်ရိုက်စတင်နေပါပြီ line to meter 3251 line to meter 190တို့အပြင် VOA ရဲ့ website facebook နဲ့ youtube မှာလည်းထုတ်လွှင့်ချိန်အတွင်းတက်ရိုက်နှาศင်ကြည့်ရှုနိုင်ပါပြီခင်ဗျာဒီစဉ်မှုကတော့ကျွန်တော်ဝင်းမင်ပ
ါမင်္ဂလာပါကျွန်တော်ရန်နိုင်ပါစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ American ပြည်တော်စုနဲ့နိုင်ငံတချို့မှာတော့ပြင်းထန်တဲ့အပူဒဏ်ကိုခံစားနေရပြီးတောင်ကိုရီးယားမှာတော့ရေကြီးလို့လူ20ကျော်သေဆုံးသွားခဲ့ပါတယ်။တောင်ကိုရီးယားသမ္မတယွန်ဆော့ယိုနဲ့ယူကရိန်းသမ္မတဇယ်လင်စကီတို့တွေ့ဆုံပြီးတော့တောင်ကိုရီးယားကလက်နက်မဟုတ်တဲ့အကူအညီတွေပေးသွားမယ်လို့ကတိပြုလိုက်ပါတယ်။တရုတ်နဲ့အိန္ဒိယနိုင်ငံဆက်ဆံရေးတည်ငြိမ်အောင်လုပ်ဖို့လိုအပ်တယ်လို့တရုတ်ဆိုရအကြီးတန်းတာဝန်ရှိသူကအိန္ဒိယနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါကိုရနိုင်အခုလိုသတင်းလွှာတွေအပြီးမှာတော့ဒီညအထူးကြဆုံးသတင်းဆောင်းပါးတွေမှာဆိုရင်လာရှိုးမြို့တဲ့ရွှေဆိုင်ရှိဒီမနေ့ဘုံကွဲမှုဖြစ်ပြီး10ဦးကျော်အထဏ်ရရခဲ့တာမှာဒေသခံတူက
ဘူဘူမှာဒီအနေနဲ့တန်ညာတန်ညာရတာတဲ့ခေရောက်ဆိုတော့တန်ညာရတယ်လို့ပြောတယ်။အော်အစီအရတော့မကြားတာသူကတော့
အခုလိုသတင်းဆောင်ပါအပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူခွင့်ရင်းနဲ့ခပြိုင်ကဘာစီစဉ်ပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားနဲ့နောက်ဥရယာသီစီစဉ်တွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါပါခင
်ဗျ American ပြည်တော်စုဥရောပနဲ့ဂျပန်နိုင်ငံအပါအဝင်ကဘာတဝမ်းမှာအပူချိန်ဟာစံချိန်တင်လောက်အောင်မြင့်တက်နေတာကြောင့်လူတွေတန်းနဲ့ချီပြီးတော့ပြင်းထန်တဲ့အပူဒဏ်ကိုရင်ဆိုင်နေရပါတယ် American မှာတော့ California ပြည်နယ်ကနေ Texas ပြည်နယ်အထိပူလိုင်းဖြတ်တာနဲ့ဂျုံနေရပြီးတော့အပူချိန်ဟာစနေနဲ့တနင်္ဂနွေနေ့မှာအပူဆုံးဖြစ်မယ်ဆိုပြီးတော့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ပြင်းထန်တဲ့အပူချိန်ကြောင့်ဂျမားရန်တွေဖြစ်ပေါ်နေပြီးတော့လူတွေကိုလည်းနေပိုင်းမှာအပြင်းမထွက်ကြဖို့နဲ့ရေဒက်ခန်းချမှုတွေမဖြစ်အောင်နေကြဖို့တာဝန်ရှိသူတွေကသတိပေးထားပါတယ်Arizona ပြည်နယ် Phoenix မြို့မှာတော့အပူချိန်ဟာ15ရက်ဇက်တိုက်စံချိန်တင်ခဲ့ပြီးတော့တောက်ကြနေကတော့109ဒီဂရီ Fahrenheit ရှိခဲ့ပါတယ်လို့မြို့သားမိုးစလဌာနကပြောပါတယ်။ California ပြည်နယ်က Death Valley မှာဆိုရင်လည်းမနေ့ဖြန်မှာအပူချိန်ကစံချိန်တင်မြင့်တက်ပြီးတော့130ဒီဂရီ Fahrenheit အထိပူပြင်းမယ်လို့ခန့်မှန်းထားကြပါတယ်။ Washington မြို့တော်မှာဆိုရင်တော့လာမယ့်သတင်းပတ်ကုန်အထိအပူဒဏ်ခံစားရမယ်လို့ကြိုတင်ခန့်မှန်းနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံကအမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်မှာရာသီဥတုအရန်ပူလွန်းတာကြောင့်ရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားသူ10ယောက်သေဆုံးခဲ့တယ်လို့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ဥရောပဘက်ကဒီမြေထဲပင်လယ်ဒေသမှာဆိုတဲ့ပူလိုင်းဖြတ်နေတာအဆိုးဆုံးအီတလီနိုင်ငံမှာဒီနေ့စနေနဲ့တနင်္ဂနွေမှာအပူချိန်ကစံချိန်တင်ထက်တက်အောင်မယ်လို့ခန့်မှန်းနေတာကြောင့်ရောမမျိုးတော်ပါဝယ်မျိုးကြီး16မျိုးမှာအနီရောင်ဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။ဂရီးနိုင်ငံမှာတော့အပူချိန်ကဒီနေ့မှ110ကျော်ဖာရင်ဟိုက်ထိရှိလာနိုင်တာကြောင့်ကမ္ဘာလက်ခီးသည်တွေအသွားများတဲ့ Acropolis နဲ့ဒီပန်းညံတွေအများပြားကိုလည်းဒုတိယမြောက်နေ့ဖြစ်ပိတ်ထားပါတယ်။ဒါ့အပြင်ပြင်သစ် Germany, Spain, Poland နိုင်ငံတွေမှာလည်းအပူချိန်ပြင်းထန်တဲ့ဒဏ်တွေနဲ့ရင်ဆိုင်နေရပြီးတော့အာရှဘက်မှာဆိုရင်တော့ဂျပန်အရှေ့ဘက်ကတချို့နေရာတွေမှာမနေ့ပြန်တနင်္ဂနွေနေ့တနင်္လာနေ့တွေမှာအပူချိန်က100ဒီဂရီကနေ120အထိရှိမယ်လို့ဂျပန်မိုးစလဌာနကခန့်မှန်းထုတ်ပြန်ထားပါတယ်ခင်ဗျာ
အခုလိုအနောက်နိုင်ငံတွေနဲ့ဂျပန်မှာရာသီဥတုပြင်းထန်နေတာအပြင်တောင်ကိုရီးယားမှာလည်းမိုးကြီးရေကြီးပြီးလူပေါင်း20ထက်မနည်းသေဆုံးခဲ့ရပါတယ်တောင်ကိုရီးယားနိုင်ငံမှာ3ရက်ဆက်တိုက်မိုးသက်ထန်ရွာသွန်းမှုကြောင့်22ယောက်သေဆုံးပြီး14ယောက်ပျောက်ဆုံးနေတယ်လို့တောင်ကိုရီးယားအစိုးရကဒီနေ့ပြောလိုက်ပါတယ်မိုးကြီးမှုကြောင့်ရေကြီးမြေပြိုမှုတွေဖြစ်နေတယ်လို့ရေကာတာတခုလည်းရေရှမ်းခဲ့ပါတယ်။စနေနေ့ညနေ6နာရီတိနိုင်ငံတော်ဝန်ကဲစင်ကဲတင်ခဲ့ရသူ4,900ကျော်ရှိတယ်လို့တောင်ကိုရီးယားပြည်တွင်းဘေးကင်းလုံခြုံရေးဆိုင်ရာဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။လူပေါင်း9,000ကျော်ကိုလည်းဘေးကင်းရမှာရွှေ့ပြောင်းနေကြဖို့အာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။နောက်ထပ်လည်းမိုးဆက်ရွာသွန်းမယ်လို့ခန့်မှန်းထားတာကြောင့်ဘေးလူရာပြောင်းနေကြပေမဲ့သူတွေပိုများလာနိုင်လို့လည်းဆိုနေပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီနဲ့လက်နက်မဟုတ်တဲ့စီးရဲအကူအညီတွေတိုးပေးသွားမယ်လို့တောင်ကိုရီးယားသမ္မတယွန်ဆော့ယိုက ကီးမြို့မှာသမ္မတဗလိုဒီမီဇလင်စကီနဲ့တွေ့ဆုံစဉ်မှာကတိပြုလိုက်ပါတယ်ဟမောထုတ်တေချီကအင်ဂျီတွေကိုမနစ်ကထပ်ပို့တိုးပေးသွားမယ်လို့ပူတွဲသတင်းစာရှင်းလင်းပွဲမှာသမ္မတရင်ဆော့ဂီယိုကပြောကြားခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကဒေါ်လာတန်100ပေးခဲ့ပြီးအခုနှစ်2023ခုနှစ်တွင်ဒေါ်လာတန်150အထိတိုးမြင့်ပေးသွားမယ်လို့လည်းကြေညာပါတယ်သမ္မတဇလင်စကီကလည်းတောင်ကိုရီးယားမှာအသက်သေဆုံးတဲ့အထိရေကြီးနေချိန်လာရောက်တဲ့တောင်ကိုရီးယားသမ္မတကိုအတိအမှတ်ပြုပြောကြားခဲ့ပါတယ
်ရှင်နိုမနီပန်နီပရက်ဇီဒန်တေရှင်နိုမနီရှလနီဒေလီဂါတီШановні журналісти, передусім я хочу
ви. Тангурія найгамма єджиму чан лу баун 20 тэт мне тэй сонг гэдэ бо ма ту нине сэй мгаун фит чан Юкрэйн тамра га ванэс га пё жа гэдэ фит барэ. Юкрэйн го дине тоа ёк гэдэ Тангурія тамра ха лу ри асу лай апён лай тэт кан гэ ярэ Бука мю нэ Донджи мяо мя нэ тай кай кан ярэ Апэн мю га лу нэ як гэ ди го асо байн га тоа ёк ли ла гэ барэ. Литуэния найгамма чэн па дэ НАТО сие ма мэй фэ тэй ди си вэ вэ нэ Пола найган ди го Тангурія тамра агу дэ бэ ма тоа ёк би дэ наок ма ယူကရိန်းနိုင်ငံကိုရုတ်တရက်တွားရောက်ခဲ့တာပါတောင်ကိုရီးယားနိုင်ငံအနေနဲ့ယူကရိန်းနိုင်ငံနဲ့အတူတသားတဲ့ရှီကြောင်းနဲ့ယူကရိန်းကိုကူညီနိုင်မဲ့နီးလန်းတွေကိုရှာဖွေမယ်လို့သမ္မတရုံဆော့ယူကပြောကြားခဲ့ပြီးတော့ခုလိုတွားရောက်ခဲ့တာပါကမ္ဘာမှာလက်နက်အများဆုံးတင်ပို့ရောင်းချနေတဲ့နိုင်ငံတွေထဲမှာတောင်ကိုရီးယားနိုင်ငံကနံပါတ်9နေရာမှာရှိတယ်လို့ AFP သတင်းမှာတော့ဖော်ပြထားပါတယ်ဒါပေမဲ့စစ်ဖြစ်နေတဲ့နိုင်ငံတွေကိုလက်နက်တင်ပို့ခြင်းမပြုရဆိုတဲ့မူဝါဒကြောင့်ယူကရိန်းကိုလက်နက်မဟုတ်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ32 kHz 9393နဲ့9383ညဘိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေရက်သွားအောင်တရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့အခမ်းကဏ္ဍကနေပါဝင်ဖို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးပေါက်ဂျင်းကတောက်ချာနေကတိုက်တွန်းလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးပြင်ပမှာတရုတ်နဲ့တောင်ကိုရီးယားထိပ်တန်းစံတမန်ဦးတီးသန့်တွေ့ဆုံစဉ်တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကတရုတ်အစိုးရထိပ်တန်းတာဝန်ရှိသူဝန်ကြီးကိုပြောကြားခဲ့တာဖြစ်ပါတယ်။အာဆီယံစည်းဝေးတွေကျင်းပနေချိန်အတွင်းမြောက်ကိုရီးယားကတိုက်ချင်းပြပယ်ထိန်းဒုံးကျည်တစ်စင်းပြစ်လွတ်ခဲ့တာကိုလည်းပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။တောင်ကိုရီးမြောက်ကိုရီးယားအနေနဲ့ရန်စတာတွေကိုရပ်တန့်ပြီးတော့ဆွေးနွေးပွဲတွေမှာပြန်လည်ပါဝင်လာဖို့ကတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့အတွက်ဘုံအကျိုးစီးပွားဖြစ်ပါတယ်။ကိုရီးယားကျွမ်းစံမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိလာစေဖို့အတွက်တရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့အပိုင်းကနေပါဝင်လာဖို့ကအရင်ကထက်ပိုပြီးအရေးကြီးလာနေတယ်လို့ဝန်ကြီးပတ်ကအလေးပေးပြောကြားခဲ့တယ်ဆိုပြီးတောင်ကိုရီးယားနိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
တရုတ်အိန္ဒိယဆက်ဆံရေးတည်ငြိမ်အောင်လုပ်ဖို့အိန္ဒိယကိုတရုတ်ကပြောလိုက်ပါတယ်ဒီမြမအိန္ဒိယချင်းနိုင်ငံကြီးနှစ်ခုကြားဆက်ဆံရေးတည်ငြိမ်အောင်လုပ်ဖို့လိုအပ်တယ်လို့တရုတ်အစိုးရအကြီးတန်းတာဝန်ရှိသူဝန်ကြီးကအိန္ဒိယနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံစဉ်ပြောလိုက်တာပါဒီတရုတ်နဲ့အိန္ဒိယထိပ်တန်းသံတမန်တွေအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာဆီယံဆွေးနွေးပွဲဘေးဘက်မှာမနေ့တောက်ချာနေကပဲတီးတဲ့တွေ့ဆုံစဉ်အခုလိုပြောခဲ့တာပါဒီနှစ်နိုင်ငံကြားရှေ့လျားတဲ့နယ်နိမိတ်ဆက်ဆက်နေတယ်လို့ပိုင်းနဲ့ငင်းပွားမှုတွေလည်းရှိနေပြီးစစ်ပွဲတွေလည်းဖြစ်ခဲ့ဘူးပါလေနှစ်နိုင်ငံကြားတန်တရားတွေစာပြန်လည်ပတ်မှုကူညီမှုလိုတယ်လို့နိုင်ငံကြားမူဝါဒတာဝန်ရှိသူဝန်ကြီးကအိန္ဒိယနိုင်ငံကြားဝန်ကြီးဆာဗရာမန်ညန်ဂျိုင်ရှန်ကာကိုပြောခဲ့တယ်လို့တရုတ်နိုင်ငံကြားဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာကျင်းပနေတဲ့ Wimbledon Tennis ပြိုင်ပွဲမှာတော့ Czech နိုင်ငံက Bondru Sova ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်အမျိုးသမီးတဦးချင်း Final ကိုဒီကနေ့ကစားကြတာမှာ Czech နိုင်ငံက Bondru Sova ကတူနီးရှားက Ons Jabeur ကို6-4 6-4နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားကြတာဖြစ်ပါတယ်ဒါဟာသူမအတွက်တော့ Wimbledon ကိုပထမဆုံးအကြိမ်အနိုင်ရတာလည်းဖြစ်ပါတယ်မနေ့ဖြန်မှာတော့အမျိုးသားတဦးချင်း Final ကိုကစားကြမှာဖြစ်ပြီးတော့ကမ္ဘာအဆင့်1Carlos Alcaraz နဲ့ကမ္ဘာအဆင့်နဲ့ Serbia က Novak Djokovic တို့ဘောလုံးကြမှာဖြစ်ပါတယ်ခင်ဗျာ
Today on the Rene ကိုကိုရနိုင်နဲ့ပြပြခဲ့တာပါအခုတော့ Lashu ဘုံကွဲမှုသတင်းပါရှမ်းပြည်နယ်မြောက်ပိုင်း Lashu မြို့မြို့မဆီကရွှေစံတဆိုင်ရှိမှာဒီနေ့စနေနေ့မနက်ကပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ဆိုင်ဝန်တန်း10ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဆိုင်ကယ်မှာဘုံတက်စင်ပြီးပေါက်ခွဲတာလို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးအလိမ်မာပြောပြပေးပါဦးခင်ဗျာ
လာရှော့မြို့မြို့မှဈေးမှရှိတဲ့ဇွဲထံရွှေဆိုင်ရှိမှဒီကနေ့မနက်၈နာရီဝန်းကျင်မှာပောက်ကွဲခဲ့တာပါလာရှော့မြို့ကတူကဒီပောက်ကွဲမှုမှာအ ਨੇ ဆုံးလူ၁၀ဦးလောက်ထိခိုက်ခဲ့ကြောင်းဗီဒီယိုမြန်မာပိုင်းကိုပြောပါတယ်
ခုနကကျော်လောက်တုန်းကဇွဲထက်ရွှေဆိုင်မှာလေးပောက်တယ်လို့ပြောတယ်ဇွဲထက်ရွှေဆိုင်ကလာရှော့မြို့မှဈေးထဲမှာရှိတာလေမြို့မှဈေးအလယ်မှာတန်ရတန်ရရကြတယ်၁၀ရောက်တော့တန်ရရတယ်လို့ပြောတယ်။အော်အသေးကတော့မစားတတ်ဘူးဒီလားတော့
တခြားမျိုးကအမျိုးသားတူကတော့ဇွဲထက်ရွှေဆိုင်ကဝန်ထမ်းတွေစိုင်ဖွင့်ဖို့ရောက်လာပြီးတဲ့နောက်စိုင်ရှင်းမှာရက်ထားတဲ့စိုင်ကယ်တစ်စီးကိုနေရာရွှေ့ဖို့လှုပ်ဆောင်စင်မှာပောက်ကွဲတာဖြစ်ကြောင်းပြောပါတယ်
။ပထမ25မိနစ်လောက်မှာဖြစ်တာ70ကတော့အင်တိုက်ကုန်းကိုစိုင်ကယ်တူပေါက်ခဲကိုကဲပြီးတော့စိုင်ရှင်းမှာပဲစင်ကလေးရက်သွားလိုက်တော့မပြီးဘူးပါလေ။အဲ့ဆိုင်ရှိကိုရပ်သားလိုက်တယ်။ဒီဆိုင်ရဲ့ဝန်ထမ်းလေးတွေကဖယ်ရီကားနဲ့ရောက်လာတာပေါ့ဗျာ။ဟုတ်ရောက်လာတော့ဆိုင်တော်လေးတယောက်ကစီဆိုင်ကျရှိမှုဆိုတော့ကားပေါ်ကနေဆင်းလိုက်တယ်။ဆင်းတော့ဆိုင်ကျကိုရှိတယ်။အဲရှိတဲ့ဒီမှာမိုင်းကပွဲတယ်။ပွဲတဲ့လူကပဲဖက်ပြီးရယ်ကိုပြီးပေါ့နော်
။မိုင်းပေါက်ခွဲချိန်မှာဝန်ထမ်းအမျိုးသမီးတွေလည်းဖယ်ရီကားပေါ်ကဆင်းလာနေချိန်ဖြစ်တာကြောင့်အလုံးထိခိုက်ခဲ့တာဖြစ်ကြောင်းနဲ့လက်တယ်တရခန့်ကိုဖမ်းဆီးနိုင်တာမရှိသေးကြောင်းပြောပါရယ်။လာရှုံမျိုးကလူမှုကူညီရေးအသင်းဝင်တဦးကတော့သူသိရသလောက်ထိခိုက်ဒဏ်ရာရသူ12ဦးရှိပြီး2ဦးကစိုးရိမ်ရကြောင်းပြောပါတယ်
။ဒီ2ဦးပါခင်ဗျာ။အတူတောက်တော့မရှိတော့စိုးရိမ်ရတာ2ဦးပါခင်ဗျာ
။ဆွဲထက်ရွှေဆိုင်ဟာစစ်မှုရန်ဟောင်းတဦးပိုင်ဆိုင်ပြီးစစ်ကောင်စီအတိုင်းဝိုင်းနဲ့နှီးစပ်မှုရှိကြောင်းနဲ့လက်ရှိပောက်ကွဲမှုဟာအခွန်ကောက်ယူတာနဲ့သက်ဆိုင်နိုင်ကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့2022ခုနှစ်မတ်လ30ရက်နေ့ကလည်းတရက်ထဲမှာမန္တလေးမြို့84လမ်းနဲ့လမ်း30တောက်မှာရှိတဲ့ဇွဲထက်ရွှေဆိုင်နဲ့62လမ်းမှာရှိတဲ့ဇွဲထက်ရွှေဆိုင်နှစ်ဆိုင်မှာပောက်ကွဲမှုနှကြိမ်ဖြစ်ပွားခဲ့တာပါ။လာရှိုးမြို့မှာပြီးခဲ့တဲ့ဂျွန်လအတွင်းက Fully Light Hotel မှာဘုံနှကြိမ် Golden Hill Hotel နဲ့အာတော့က73စီအယောင်ဆိုင်မှာတစ်ကြိမ်စီနဲ့အ ਨੇ ဆုံး၄ကြိမ်ပောက်ကွဲခဲ့ပါတယ်။ဒီပောက်ကွဲမှုတွေမှာလည်းလက်တယ်တရခံဖော်ထုတ်နိုင်တာမရှိသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အ ਨੇ ဆုံး၃ဘွဲ့လောက်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားလှုပ်ရှားနေတဲ့နေမြေဖြစ်ပါရဲ့ရှင်
။လာရှုံဘုံကွယ်မှုတရင်အလိမ်မှာပြပြခဲ့တာပါ။နောက်ချင်းပြည်နယ်ရဲ့ KIA ဌာနချုပ်လိုက်စားနီးတိုက်ပွဲတွေပြင်းထန်နေချိန်မှာမြောက်ပိုင်းတိုင်းမှုနဲ့အရာရှိတချို့ကိုနေပြည်တော်ကဖမ်းသွားတယ်ဆိုတဲ့သတင်းကမဟုတ်ပါဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီနဲ့နှိစက်သူတချို့ကတော့တနေ့ချက်တာရင်းနဲ့ညမှာဒီလိုက်စားထူးစစ်စင်ရဲမှာအဓိကတာဝန်ရှိတဲ့တိုင်းမှုဗိုလ်ချုပ်ကိုကိုမောင်နဲ့ဆင်းမြင့်ရရှိ6ဦးကိုဖမ်းသွားတာကြားထားပြီးဘာကြောင့်ဖမ်းတာကတော့ဒါကိုတော့မသိရသေးဘူးလို့ပြောခဲ့ပါတယ်ခင်ဗျာအခုတော့စနေညအပတ်စဉ်ခဏတွေပါပထမဆုံးတော့ဒုသန်အစီအစဉ်ပါလက်နက်ကင်တိုက်ပွဲတွေရှိနေတဲ့နေရာတွေမှာဆေးရုံဆေးကန်းတွေပြင်းထန်တိုက်ခိုက်ခံရတာနဲ့ကျန်းမာရေးဆောင်ရှောက်မှုရဖို့ခက်ခဲနေတာတွေကြောင့်ဒေသခံတွေဘလောက်ခက်ခဲဖြစ်နေကြသလဲဆိုတာကို Frontier မြန်မာရဲ့အစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
ကလေးရဲ့သူရဲ့ဒီမှာမဟုတ်တဲ့နေရာတွေဟိုအထူးသဖြင့်ကဆေးရုံသူတွေကတော့မျိုးတော့ကျောင်းတွေပါမျိုးတွေကျောင်းကဖြစ်တဲ့နေရာ
စီပုံမှန်တော့ရနောက်စီကမ်းမှာစီရမလဲပါရဆိုတော့တက်စီမယ
်ကျမရဲ့အဆောက်အုံတွေကိုပြင်မှတ်ထားတိုက်ခိုက်တာဟာပြည်ပဆိုင်ရာဥပဒေကိုချိုးဖောက်တာပါပဲမကြသေးခင်လတွေတုန်းကပဲစစ်ကောင်စီတပ်သားတွေကစီယုံပေါင်းများစွာကိုတိုက်ခိုက်ခဲ့ကြပါတယ်ဒီလိုဖြစ်ပျက်တွေဟာဒေသခံတွေနဲ့စစ်ပေးဆောင်ပြည်သူတွေပေါ်ဘလောက်တက်ရောက်မှုတွေရှိနေပါသလဲမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Heron တဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ခုနှစ်ဧပြီ25ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းပဲခုံမြို့ကစောင်းခွေးစေးရုံကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုကြောင့်ကလေးမွေပြီးကာစားမိခင်သူအပါဝင်လူ5ဦးဒဏ်ရာရခဲ့ပါတယ်အဲ့ဒီထဲကဒဏ်ရာအပြင်းထန်ရခဲ့တဲ့ကလေးမွေပြီးကာစားမိခင်ကတော့တပတ်အကြာမှာပဲဆုံးပါခဲ့ပါတယ်မတ်ချယ်ရီနဲ့သူ့အမေဒေါ်အားမှုတို့ကစေးရုံတိုက်ခိုက်ခံရတော့ကစေးရုံထဲမှာရှိနေကြပါတယ်သူတို့နေရက်မှာတောင်ရလောက်ကန်ကြသူတွေဖြစ်ပေမဲ့ အခုတော့စစ်ပွဲတွေကြောင့်ဖေခုံမြို့ရှေ့ဘက်ချမ်းကနေနေရဆွန့်ခွာပြေးလာတာတစ်နှစ်ကျော်ရှိနေပါပြီ။အသက်62နှစ်အရွယ်ဒေါ်အားမှုကကြောက်ကဲ့ယောဂါနှလုံးကြည်သွေးတို့ယောဂါနဲ့လေးဗန္နာယောဂါတွေကြောင့်ဆေးမပြတ်ဆွဲတောက်နေရတယ်။စောင်းပွဲစေယုံမှာကုသမှုတွေအများကြီးယူနေရတဲ့လူနာတူပါ။စေယုံတိုက်ခိုက်ခံရတဲ့နေ့ကလေရင်တန်ကြားရပြီးပြီးချင်းဘုံကျဲခဲ့တာကြောင့်သူတို့သားမင်းတို့ဦးလည်းဘေးလို့ရာကိုကြိုတင်ရှောက်တင်းခြင်းလည်းမရခဲ့ပါဘူး။အနည်းဆုံးဘုံဆက်လုံးခံကျဲပြီးတိုက်ခိုက်ခံရပြီးသူတို့လည်းစေယုံတွေကနေအသက်လူပြေးခဲ့ကြရပါတယ်။ကန်တီလို့အသက်ဘေးကလွတ်ခဲ့ကြပေမဲ့လည်းစေယုံပျက်စီးသွားပြီးနောက်နှစ်ပတ်အကြာမှာတော့လိုအပ်တဲ့စေကူသားမှုနဲ့စေဝါပြက်လက်မှုတွေကြောင့်ဒေါ်အားမှုဆုံးပါခဲ့ရပါတယ်။မက်ချယ်ရီကတော့သူ့အမေကိုလက်လွတ်ဆုံးရှုံးခဲ့ရတဲ့အပေါ်ဝမ်းနည်းပူဆွေးနေရသေးပါ။အ
ဲ့လည်းမရစားလည်းမရအမျိုးတော့ကျွန်လည်းလမ်းလျှောက်မရတဲ့ပြနေသူလုံးဝမစားတော့စစ်ပြက်ခါကျတော့ဒီမင်းလည်းလုံးဝမစားနိုင်တော့ဘူးနော်စီပုံမှန်တော့ရနောက်ရှိခမ်းမှာစီယုံမှာလည်းတွားရဆိုတော့တက်စီနေစီယုံလုံးရှိခါကျတော့စိတ်ဓာတ်ကြအမျိုးကြီးသူယောဂလည်းစုံတော့
ဆောင်းမွေးစီယုံဆိုတာကဒေသခံတွေရဲ့ကျန်းမာရေးလိုအပ်ချက်ကြောင့်ဒေသခံတွေကိုယ်တိုင်ကိုထူကိုထထူထောင်ထားတဲ့စီယုံတစ်ခုပါအနာမသိငင်ကတော့ကြေးလက်စည်းကမ်းအဖြစ်ပဲရှိခဲ့တာပါ။အာနာသိမိနောက်ပိုင်းဒေသခံတွေအပြင်စစ်ရုံအနီးဝန်းကျင်မှာဒီမော့ဆုဖဲခုံမိုးပြဲဘက်ကစစ်ရှောင်တွေအများပြားရောက်လာပြီးစစ်ရှောင်ကမ့်၃ခုကဒေသခံတွေရဲ့ကျန်းမာရေးလိုအပ်ချက်တွေကိုပါကုသဆောင်ရှောက်မှုတွေပေးနေရတာဖြစ်ပါတယ်။ဒေသခံတွေနဲ့စစ်ဘေးရှောင်တွေအားထားနေရတဲ့စောင်းဖွေးစစ်ရုံမှာလစဉ်ပြင်ပလူနာနဲ့အတွင်းလူနာ1500ဝန်းကျင်လောက်ကိုစေကူသားမှုတွေပေးနိုင်ပါတယ်။အခုတော့လေကြောင်းကဘုံကျဲတိုက်ခိုက်မှုကြောင့်စီယုံလုပ်ငန်းအလုံးရပ်တန့်လိုက်ရတယ်လို့စောင်းပွဲစီယုံတာဝန်ခံဦးဆိုင်အောင်ကဆိုပါတယ်
။ဟုတ်ကဲ့အခုကြမေးဆော့ရှာမလုပ်ငန်းနဲ့ပတ်သက်လို့ရှိရင်တော့လက်ရှိနေသကလောကအာကြမေးဆော့မှုတွေဆံယူလို့မရတဲ့အနေဒါဖြစ်သွားပြီ။အဲ့တော့ဒီဒေတာကံတို့သူ့ဟာစီဗီချောင်းတွေတက်ကအရေးစင်ခေါ်မှုကြီးတာပေါ့။ဘယ်ဖွင့်မလဲဒါတွေလုံးနိုင်တာမရှိသလိုရှိတဲ့ကျွန်တော်တို့အဖွဲ့လည်းဒီလာကျဲသွားတော့လုပ်ရတဲ့အလုံးရပ်တန့်သွားတော့ကျွန်မရေစုံလုံးငါရကအခုလက်ရှိကအရင်အဆွေရနေသားပေါ့ကျွန်မခံယူမှုတွေမရတော့ဘောနော်ဒီတိတ်တကြောလုံးကအဲ့လိုဖြစ်နေတာပေါ့
အာကိုစရာဆေးုံဆေးကမ်းမရှိတော့လို့ကျမ်းမာရေးအတွက်စိုးရိမ်နေရတဲ့အထက်အသက်33နှစ်အရွယ်ကိုဝင်ဆောင်တဲ့မဟန်ရင်လည်းပါဝင်ပါတယ်မဟန်ရင်ကကိုဝင်ခုနှစ်လတဲ့ဝင်ကျင်ကစပြီးကလေးအနေထားမှန်မှန်လာကြောင်းစောင်းပွေးဆေးုံမှာအပတ်စဉ်စမ်းသပ်စစ်ဆေးမှုတွေလုပ်နေရတဲ့သူပါဒါပေမဲ့အခုတော့အဲ့ဒီစမ်းသက်ကုသမှုတွေသူမရနိုင်တော့ပါဘူး။အခြားနေရာကဆေးကန်းတွေကိုသွားပြီးဆေးဆက်ကုသဖို့ဆိုတာကလည်းတိုက်ပွဲတွေကြောင်းသွားလာရတာစိတ်ချလုံခြုံမှုမရှိဘဲစိုးရင်စိတ်တွေရှိနေတယ်လို့မဟန်ရင်ကပြောပါတယ်။အခုတော့မပြေစုံတဲ့ဆေးဝါးဆောင်ရှောက်မှုတွေနဲ့ပဲအဆင်ပြေသလိုကလေးမွေးရတော့မဲ့အခြေအနေဖြစ်နေပါပြီ
။ဘလို့စိုးရင်ရလဲဆိုရင်ကလေးမွေးတဲ့ချိန်ပေါ့နော်ကလေးမွေးတဲ့ချက်ဆိုအကြောက်ဆိုးတဲ့ချိန်ပေါ့နော်အခုအဆောင်ဆမ်းမမရှိလေကြောက်ရတယ်ခလေးမွေးလာခဲ့မွေးပြီးပြီဆိုတော့အသားဝါမှလည်းကြောက်ရတယ်နောက်ပြီးမှအဖျက်တဲ့မှလည်းကြောက်ရတယ်မွေးလာပြီးရင်လည်းအရွှေအကြံခဲ့မှလည်းကြောက်ရတယ
်ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကဖေကုံမြို့ဟာအရင်ကဆိုစေကန်းတွေနဲ့တိုက်နယ်စေယုံလည်းရှိသလိုလမ်းမဆက်တွေကြီးလည်းကောင်းပြီးကျမကြီးဆောင်ရှောက်မှုလက်လက်မီတဲ့ဒေသတစ်ခုဖြစ်ခဲ့ပါတယ်ဒါပေမဲ့အနာသိမ့်ပြီးနောက်ပိုင်းဒီအခြေအနေတွေဟာပြောင်းပြန်ဖြစ်ခဲ့ရပါတယ်။ကမ္ဘာအနှံ့ကကျန်းမာရေးလုပ်ငန်းတွေပေါ်ပြီးနေတိုက်ခိုက်မှုတွေကိုမှတ်တမ်းပြုစုနေတဲ့ Insecurity Insight အဖွဲ့ကတော့မြန်မာနိုင်ငံမှာအနာသိမ့်ချိန်ကနေအခုနှစ်မေလ31ရက်နေ့အထိတနိုင်ငံလုံးမှာကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးလုပ်ငန်းတွေပေါ်တိုက်ခိုက်မှု943ချိန်ရှိတယ်လို့ဖော်ပြပါတယ်။လေကြောင်းတိုက်ခိုက်မှုတွေကိုတော့သခိုင်းနိုင်အထက်ပိုင်းနဲ့ကယားပြည်နယ်တွေမှာအများဆုံးလုပ်ခဲ့တယ်လို့ဖော်ပြပါတယ်။အဲ့ဒီဒေသတွေမှာကျမကြီးဆောင်ရှောက်မှုတွေလုံနိုင်တဲ့နီလန်းတွေကအခြေအနေပေါ်မူတည်ပြီးလုပ်ရတဲ့ရွေးရှားကျမကြီးဆောင်ရှောက်မှုပုံစံဟာရွေးချယ်စရာတခုဖြစ်လာပါတယ်။ဒေါက်တာနန်းဝင်းကလက်နက်ကင်တပ်ဖွဲ့တွေပြင်းထန်တဲ့စကိုင်းတိုင်းပလဲမြို့နယ်မှာစေကူသားမှုတွေပေးနေတဲ့စီဒီအမ်ဆရာဝန်တို့ပါ။သူနဲ့အတူအခြားစေဝန်တန်းတွေဟာလေကြောင်းတိုက်ခိုက်မှုတွေအပါအဝင်စေကူသားရေးလုပ်ငန်းတွေပေါ်တိုက်ခိုက်လာနိုင်တဲ့အခြေအနေတွေပေါ်စိုးရင်စိတ်တွေနဲ့အမြဲသတိမပြတ်ထားပြီးအလုပ်လုပ်နေရတယ်လို့ဒေါက်တာနန်းဝင်းကဆိုပါတယ်။
မောနာမကနေကျွန်တော်တို့လေရင်တက်ပြီးသွားနေတယ်ကျွန်တော်တို့အားလုံးဆောင်ပါတယ်နော်ဆက်ချင်းနေနေခါချေရုံနဲ့အတွက်တယ်အခုလည်းနော်ဒီဒီတာသာလူနာလူနာဆုံးအမှကျန်တဲ့ဇေဝပေါ့နော်ဘိုက်တာဇေဝလေးတွေအရကျွန်တော်တို့တွေ့နိုင်တဲ့ညတွေကိုဟိုရအောင်တည်ပြီးတော့ကျွန်တော်တို့ဒီနေရာဖြောက်ပြီးတော့လှုပ်ရှားကြရတဲ့အနာဆိုတော့ ဟိုကျွန်တော်တို့ဒီရှေးလိုက်ပြောင်းလိုက်လှုပ်လိုက်ချားလိုက်နောက်တော့ပြည်ပြည်ပဲလိုက်လူငါရှေးလိုက်ပေါ့ဗျာနော်ဒါကတော့ဒီကလာရဲ့ဟိုပုံတန်အတိုင်းပါပဲ။အော်ကျောင်းလေးပြီးချပြီးကြမှာကျွန်တော်တို့ဖြစ်နိုင်နေပြီဟာနေကျွန်တော်တို့ဓမ္မကြီးကိုလက်သက်ပေးနေရတယ်ဗျာ
။နိုင်ငံတကာဥပဒေတွေမှာတော့ကျန်းမာရေးလုပ်ငန်းတွေနဲ့အဆောက်အအုံတွေကိုစည်ရေးပြတ်မှတ်မထားဘူးဆိုတဲ့တားမြစ်ချက်တွေရှိပါတယ်။ဒါပြင်စည်းရုံစည်းကမ်းတွေကိုလည်းစည်ရေးရည်ရွယ်ချက်တွေအတွက်အသုံးပြုတာကိုလည်းတားမြစ်ထားပါတယ်။စောင့်မွေးစည်းရုံကိုလေကြောင်းကဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်လာတာမျိုးမရှိပါဘူး။ဒါပေမဲ့စစ်တပ်လိုလာတဲ့ပြည်ပမီဒီယာသတင်းစာမျက်နှာမှာတော့ဒေသခံတော်လှန်ရေးသမားတွေဟာစည်းရုံမှာစခန်းချခဲ့တယ်လို့ဖော်ပြပါတယ်။စောင့်မွေးစည်းရုံတာဝန်ခံကတော့ဒါနဲ့ပတ်သက်ပြီးညှင်းဆိုပါတယ်။စောင့်မွေးစည်းရုံတိုက်ခိုက်မှုမဖြစ်ခင်တပတ်အလိုကဧပြီလအကျွမ်းမှာပဲနောက်ထပ်တိုက်ခိုက်မှုတစ်ခုဖြစ်ခဲ့ပါသေးတယ်။ဧပြီလ18ရက်နေ့ကစကိုင်းတိုင်းနဲ့မကွေးတိုင်းအဆက်ကမြိုင်မြို့နယ်မကြီးကန်ကြေးရွာကကျေးလက်တိုက်နယ်စေယုံကိုစစ်တပ်ကတိုက်ခိုက်ရေးရဟတ်ယာဉ်တွေသုံးပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာပါတိုက်ခိုက်မှုပြီးရနောက်မကြီးကန်စေယုံတွင်းကနေတော်လိုင်းအင်အားစုတွေရဲ့ G8 တွေလက်နက်တွေနဲ့ဘုံးတွေသိမ်းဆည်းရမိခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်မကြီးကန်စေယုံတာဝန်ရှိသူကတော့ဒီပြောဆိုမှုကိုညှင်းဆိုပြီးဒီစေယုံကဒေသခံတွေကိုထုကိုထားလုပ်ထားတဲ့ကျန်းမာရေးလုပ်ငန်းတစ်ခုတက်တက်သာဖြစ်ပြီးဗမာလိုက်တဲ့စေကူသားမှုတွေဒါလုံနေတာဖြစ်တယ်လို့ပြောဆိုပါရယ
်ကျွန်တော်တို့ဈေးရမှာဟိုဘယ်လိုလူမျိုးတွေလာလာကျွန်တော်တို့စေဝါဆောင်ဆောင်မှုဥဒါမှုဆိုတာဘေးမှာရဲတွေလာခဲ့တယ်စစ်တပ်တွေကိုလည်းလာခဲ့ပြီတရားရလာခဲ့တယ်ဆိုရင်ကျွန်တော်တို့ဥပဒေမှာဟိုဒီတို့လာရဲဖို့လာဖို့ပဲလိုတယ်ဒီစေရုံထဲမှာကျွန်တော်တို့လုံးဝတာဝန်ခံပြီးတော့ဥပဒေဟိုအဲ့လိုမျိုးဆိုတော့ကြတာဟိုသူတို့ရဲ့စေရေးပြင်းနဲ့မဟုတ်တဲ့နေရာတွေဟိုအထူးသဖြင့်ကစေရုံပြည်ကမ်းလိုဟာမျိုးနော်ကျောင်းလူပါမျိုးတွေကျောင်းအောင်ဖြစ်တဲ့လူက
နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကမြန်မာ researcher မတ်မန်နီမောင်ကတော့သူတို့ရရှိထားတဲ့သတင်းတွေအရဒေသခံတော်လှန်ရေးအစိုးရကဒီစေယုံတွေကိုစီရေးရည်ရွယ်ချက်တွေအသုံးပြုတာမျိုးမတွေ့ရဘူးလို့ဆိုပါတယ်။ဒါကြောင့်ဒီတိုက်ခိုက်မှုတွေဟာစစ်ရာဇဝမှုတွေအဖြစ်ယူဆနိုင်မှုပဲရှိနေပါတယ်။ဒါပေမဲ့ရန်သားပြည်သူတွေကိုအကာအကွယ်ပေးဖို့ဆိုတာကစစ်တပ်ရောဒေသခံ PDF တွေဘက်ကရောနှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့မတ်မန်နီမောင်ကဆိုပါတယ်။
Even if the PDF are there, even if they are using these facilities,
PDF တွေရှိနေတယ်ဆိုရင်တော့ဒါမှမဟုတ် PDF တွေကဒီကျန်းမာရေးအဆောက်အအုံတွေအသုံးပြုနေရယ်ဆိုရင်တော့မှစစ်တပ်အနေနဲ့နိုင်ငံတကာဥပဒေအရဒေသခံအရက်သားပြည်သူတွေကိုအဲ့ဒီနေရာကနေရှောင်တိန်နိုင်အောင်လုံလောက်တဲ့သတိပေးမှုရအရင်ပေးဖို့လိုအပ်တယ်။အဲ့လိုသတိပေးရအောင်လည်းလုပ်ခဲ့ပုံမရအောင်စစ်တပ်တွေမဟုတ် PDF တွေဘက်ကလည်းအရက်သားတွေထိခိုက်နေတာကိုရှောင်ပြီးကြိုတင်ကောက်ွယ်မှုတွေလုပ်ဖို့လိုအပ်တယ်။အရက်သားတွေအများကြီးရှိနေတဲ့နေရာမျိုးတွေကိုအသုံးမပြုဘူးဆိုတာမျိုးသူတို့ဘက်ကတေးချအောင်လုပ်ဖို့လည်းလိုတယ
်။မြို့နယ်၃ခုလောက်ကဒေသခံတွေကျန်းမာရေးအတွက်အားထားနေရတဲ့မြိုင်မြို့ကမကြီးကန်စည်းရုံကတော့သူတို့ရဲ့ကျန်းမာရေးလုပ်ငန်းတွေကိုရပ်တန့်ထားရပါပြီ။မကြီးကန်စည်းရုံတာဝန်ခံကတော့စီယုံပြန်ဖွင့်မှုဖြစ်နိုင်အောင်မလားဆိုတာမသိနိုင်သေးသလိုဒေသခံတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတွေမရနိုင်တော့မှာကိုစိုးရိမ်စိတ်တွေရှိနေပါတယ်
။ကျန်းမာရေးစောင့်ရှောက်မှုဆိုင်ကိုစဉ်းစားကြည့်ရင်တော့ကိုဟိုရှင်နေပြားဖြစ်သွားပြီ။ဒီမှာဒီလိုမျိုးစီယုံပြန်လည်ပတ်ဖို့ဆိုရလေကျွန်တော်တို့ကဟိုအဲ့လောက်ကြီးမစဉ်းစားဝင်တော့ဘူးဗျာ။ပုံမှန်လည်းမပြောရရင်။နောက်ပြီးဆရာဝန်တွေကိုယ်တိုင်ဒီစီဝန်တန်းတွေဒီပေါ်လာနေရတဲ့ကိုယ်တိုင်ကလည်းအဲ့လောက်ကြီးဖြစ်အောင်ကြာရင်တို့အခုညောင်းမှုရတော့ကျွန်တော်ခက်ခဲသွားလိမ့်မယ်ထင်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဆရာနာသိမ့်ပြီးပဋိပက္ခတွေကြာချမ်းမိတ်ဆောင်ရှာမှုတချို့မရတော့တာကိုဒုသံအစီအစဉ်မှာနาศင်ကြည့်ရှုခဲ့ရတာပါအခုတော့ဥတ္တမောင်တန်ရဲ့ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာအပတ်စဉ်ကဏ္ဍပါပိုများလာနိုင်တဲ့လူကွန်ကူးမှုခေါင်းစဉ်ကိုပြောထားပါတယ်မြန်မာနိုင်ငံတော်ဝန်စစ်မီးကြောက်အိုးဝင်စွန့်ခွာထွက်ပြေးကြသူတွေတိုးလာတဲ့အပြင်စီးပွားရေးကျဆင်းလာပြီးလုပ်ငန်းရှားပါနေတာကြောင့်လူကိုကူးမှုတွေများလာနိုင်ခြင်းရှိနေပါတယ်။ NUG မြို့သားညီညွတ်အစိုးရမှရောဒီအတွက်မူဝါဒနဲ့လုပ်ငန်းစဉ်ရှိတင်ပါသလား။ UNIAP ခေါ်မဲခေါင်ဒေသလူကိုကူးမှုဆိုင်ရာကုလသမဂ္ဂအစီအစဉ်မှာလုပ်ခဲ့မှုတွေဒေါက်တာဣကလျာမိုးကိုမေးထားတဲ့ဥတ္တမောင်တန်ပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကလည်းလူကိုကူးမှုဆိုင်ရာစီရင်ခံစားတဲ့အကြောင်းကိုကျွန်တော်ကထုတ်ပြန်လိုက်ပါတယ်။ဒီပါမြန်မာနိုင်ငံရဲ့လူကုန်ကူးမှုအခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးတင်ပြပေးဖို့ဖိတ်ခေါ်ထားသူကတော့ UNIAP မဲခေါင်ဒေသတွင်း 如果古木山呀，古拉他们个事情呢，他 freedom fund 啊，会，你妈人啊，古是来偏的稍微开古的，把条一个木撇吧嘞。明啦吧，小妹。
OK， 明啦吧，先。
OK， 小妹，你如果古木给啥啦？如果你给啥片呢，就是多少路呀？
给啥包呀？完了先。如果古木哈，如果你出包看人家啥撇吧嘞？把将来说路都五个，啥路都安尼多，公平谁都会，养活对不对？光顾来说啊，这个路可以耽误了，出包来钱少干来钱没撇吧嘞？他妈的，过了这么个月，路可以怎样啥人？马上路线嘞，第三排第东面李路哈是路线，如果古木看下来土里哈，路可以出包去看下钱，从路可以从小年撇的是啥货？第零不比你三排的西吧嘞？三排立马是路线，不如让马尾第零零哦，大爷表他来西吧嘞？你都如这样呀？这种就看下钱都不好，这种都不看谁看下钱，没谁谁也路表他来西的。所以第三排的哈，第三排的嘛，把嘞路可以的阿龙哈。如果我看下图里，啊，你呢？送送到哪批的？多少？如果我们看，说完送到，如果你出包看下钱，再下一批的路，就多包他嘛，批办一些。
OK， 你们看，所有的爸妈吃菜嘛，没嘛那个，第二十天嘛，俺们二十多天嘛，就是啊，你那边菜他那对呀的，八角的都冬天我就落秧的呀。
一些过年那他们是冬过年，新年啥的，到时候。第二对人嘛，所以这些呢才来西巴的，那你干路的路线不咯？不讲来走路线，现在也的第二嘛路啊，看谁的木瓦站呢？路也地上路有嘛七八的，这一块的嘛现在干的不嘛多拉的地大的，是关系的地大的嘛，是的，也大的个可能东西的一百万的，也大的个的现在也必须在上部扩大水的这看。的买那些嘞木头嘞，东厂嘞，古时候些，路上摊一片嘞，干过，有木头过，东厂那里是吧？所以，第六秒的，也打理过，等阿他妈看时间，不管哪呢，的六月的，新年嘞多少木路，起码路，人家这个第二对嘞嘛，闽南山嘞么的，半年去办的，那不就？你那平时比较多，也是阿罗。第四代用，第怎么罗？单那两那单会是的哟。那不是龙王你比较嘛？可能都那些当出生前，你东北前的是吧的？当下来没第二对的哦。他们看下子的，叫你出去吧的。
OK， 什么？古时候那些，就那罗的学功夫 online， 来人家是外龙王不咯？所以龙王呢，第一块就是概念的十三年的，所比较特点的嘛，就那罗怕。什么啊？这阿德玛听讲了，他不对，苗族民族古古古的大西高原老百姓老开来都来听讲提拔的。所以大家来第五来年呢，来十三年啦，伢来都听讲拿来的，喏。所以第六年如果古古的啊，伢把人家把人家那里把的打包回来，第五年来他把的拿来努力写他们。所以第一批的古大西部，喏。什么也对中啊，所以丢人啊，你露露啊，好彻底，马来西亚什么？
这个生活彻底啊咯，丢人啊，你呢不光说人嘛，具体要不光说人没希望哦，丢人啊，你呢嘛，第一路也五不的第二类呗，如果我们打起这片业务，办不过年没希望哦，我嘛是路线，第二嘛对面那条线三亚，林本三亚如果我看下来。可以从个门口里一转，牛子米里一转，走路行。走路久了呢，走了一个，别站北面，地步不细吧？第六位，第天二嘛，路往看谁木多嘛？六位，走路第九，苏亚尼呢嘛？别站北墙没细吧？久了走路别站北墙没细吧？这看，第起码路第，如果古木三亚吃了的。如果不看呀，怎样生呀？吃了点呢？如果父母就弄点，别别吃了点，啥些东西吃了点，伢我已经生呀嘛嘞呗，这两个呢，这两个，伢我已经嘛嘞呗，我里面当安内话嘞，起码罗的大变化喏。如果我看呀，对的，哦，两个这个不不的呀哟，得生呀不不的，不秘密罗，地段不不的呀哟，如果我看呀，对的，搞个双项目。不要买啥，就那个嘛咯。 Lugongo Kayane, Mutmili, Mutali, Pitan, Dibono, Lawaka, Ubidin, Munet, Pitan Bikayana, Murila, Twisia, Bari, not Ubamani, as we know. Lugongo Kayane, Letta Timiajin, Kayane, Mutmili, Drue, Inyani, Tobi, Bidoma, Juyo, Dodenekama, Sanshaw Mesa, Tabia Mesa, Drue, Emu Pianpura, at the Cadro, Jambiro Mara Mame, Yu Pipira Muri.
တွေ့ရပါတယ်အဲဒါကြောင့်မလို့တွေ့နိုင်ငံနဲ့အဲအဲ့လိုစိန်ခုံမှုတွေဟာမြပြပါတယ်ဆရာဟုတ်ကဲ့ဆရာပါဒီကျွန်တော်တို့ရွှေကုတ်ကိုဆိုလို့ရှိရင်လည်းဘောနော်ဒီတိုင်းအားလည်းကတက်ဖွဲ့တစ်ဖွဲ့နဲ့ပတ်သက်နေတဲ့ဆိုပြီးပြည်နေမှာကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒီပြည်စစ်တွေမှာ ခုနရွှေကုတ်ကိုလို့ပေါ့ဝေဝေရရရအောင်ချောက်ခွေလာရတယ်ရှိပါတယ်ပြည်စစ်မှာဆိုတော့အဲ့ဒီလိုရှာခွေလာတာနဲ့အများလူကုန်မှုဆိုတဲ့ဟာလေဒါနဲ့ဆက်ဆက်ပါပါတွေ့ရပါတယ်ဆိုတော့ UNDP တို့ဆံမတို့လုပ်ခဲ့တဲ့ဒီ
ကျမတို့ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကတော့တိုင်းဒေသနဲ့တကိုင်အဖွဲ့အစည်းတွေနဲ့တိုက်ရိုက်ပူးပေါင်းဆောင်ရွက်တဲ့ရန်တရားမရှိပါဘူးမရှိသေးပါဘူးအဲကျမတို့ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့မှာတော့အစိုးရနယ်ပဲပူးပေါင်းဆောင်ရွက်တဲ့ရန်တရားပဲရှိပါသေးတယ်ဒါလည်းမဟုတ်စာချုပ်လည်းမှရေးထိုးပူးပေါင်းဆောင်ရွက်တော ဒီ MOU ထဲမှာနားလည်မှုစာချုပ်ထဲမှာထည့်သွင်းထားတဲ့စာပိုက်ရှိပါတယ်။ဆိုတော့လုံခြုံရေးကကန့်သတ်နေမိများမှာအပဖြစ်တဲ့အတွက်ကြောင့်ကျမတို့ကတိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတွေရက်တည်တဲ့ဒေသတွေကိုကျမတို့တွန်းလာဖို့အတွက်အခက်အခဲရှိပါတယ်။သို့တော်လည်းပဲဒီရက်ဖက်အဖွဲ့အစည်းတွေရဲ့အကူအညီကိုရယူခြင်းအပြင်ကျမတို့ကဒီလိုမျိုးဂျန်ဒီယာနီလန်းနေပေါ့နော်နီလန်းနေရှာဖွေပြီးတော့မှဆောင်ရွက်လို့ရပါတယ်ဒီလိုမျိုးကျမတို့ကဆောင်ရွက်ခဲ့တာတွေရှိပါတယ
်ဒီတိုင်းလာလက်နက်ကန်အဖွဲ့အစည်းတွေနဲ့လည်းပတ်သက်လာပြီးဆိုတဲ့အခါကျတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရ NUG မှာကောလူကုန်ကူးမှုတာစီရင်မူဝါဒရှိဖို့လိုမယ်လို့ဆရာမထင်ပါလား
ထင်ပါတယ်ဆရာဒီအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့မှာလူကုန်ကူးမှုတာစီရင်မူဝါဒတရားကိုချမှတ်ပြီးတော့မှဆောင်ရွက်တက်ပါတယ်ရှိဖို့လိုပါတယ်အဲဘာကြောင့်လဲဆိုလို့ရှိရင်အခုကျမတို့ NUG အနေနဲ့မှာလည်းပဲဒီနေဆက်ဒေသတွေမှာရှိနေနေပြီးသားဖြစ်တယ်ရွှေပုတ်ကိုလို့နေနေနဲ့လဲသူတို့လက်လှမ်းမိတယ်နှိစက်တယ်အဲနှိစက်တဲ့နေရာမှာရှိနေတယ်အဲတခါကျမတို့ဒီနိုင်ငံရဲ့ကျမတို့နိုင်ငံရဲ့အရှိတ်အနေဆက်မှာဆိုလို့ရှိရင်အတင်းအဓမ္မထင်းများလက်ထက်ချင်းဆိုင်ရာအတင်းအဓမ္မလောက်အားခိုင်းစေခြင်းခံရခြင်းဆိုင်ရာတွေကိုလူကုန်မှုခံရတယ်တခါထိုင်းနိုင်ငံဘက်ကလည်းပဲအလားတူပဲဒီလူအားကိုတော့လကောင်းလိမ်မင်းဆိုင်ရာကိုတော့လကောင်းလူကုန်မှုခံရတဲ့အဲဟိုအစ္စရာတွေအများကြီးရှိနေတယ်တခါကျမတို့နိုင်ငံရဲ့လက်ရှိရှိနေတဲ့ဒီလက်နက်ကင်ဒီပြည်တွင်းစစ်အရာပေါ့နော်ဒေသတော်တော်များများမှာဆိုလို့ရှိရင်ဒေသခံရွာသားတွေဟာမိမိတို့ရဲ့အိုးအိမ်တွေဆုတ်ပါပြီးထွက်ပြေးနေကြတာတယ်ဒါအပြင်မှာမှဒီကျမတို့နိုင်ငံအခုလက်ရှိအနေအထားမှာဆိုလို့ရှိရင်ငွေကမှကြက်တဲပြီးသားပြည်သူပြည်သားတွေဟာပို့လို့ကြက်တဲပြီးတော့မှထွက်ပေါက်မရှိဖြစ်တဲ့အတွက်ကြောင့်မလို့ပို့လို့တောင်မှပဲလူကုန်ကူးသူများရဲ့ဒီလိညာလှည့်ပြန်ခံရနိုင်ကြီးကောက်မပြတ်ခံရနိုင်ကြီးအမျက်ထုတ်ခံရနိုင်ကြီးအများကြီးဖြစ်နေတယ်ဒီလိုကြောင့်မလို့ထိုင်းနိုင်ငံဘက်မှာရှိတဲ့အလောက်ကင်တွေတရုတ်နိုင်ငံဘက်မှာရှိတဲ့အလောက်ကင်တွေကိုရယူဟိုလောက်ကင်ဖို့အတွက်ကိုထွက်ကြဖို့အတွက်ရွှေ့ပြောင်းသွားလာပြီးသွားကြဖို့အတွက်အများကြီးအခြေအနေဖြစ်နေတယ်။အဲ့ဒီလိုအခါမှာဒီအများကြီးလူကုန်မှုခံရနိုင်ငံရတဲ့အများကြီးရှိနေပါတယ်။ဒါကြောင့်မလို့လူကုန်ကူးမှုဆိုင်ရာတာစီအေးမူဝါဒတဲ့ဟာ NUG ဆိုတာအနေနဲ့စတင်ပြီးတော့မှချမှတ်ပြီးတော့မှဖော်ဆောင်ဖို့လိုပါတယ
်။ဆရာမအများကြီးကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ဆရာကိုလည်းကျေးဇူးတင်ပါတယ်ဆရာ
။ဟုတ်ကဲ့ဆရာမအခုလူကုန်ကူးမှုဆိုင်ရာကိစ္စရတဲ့ပတ်သက်ပြီးမိမိရဲ့အတွေ့အကြုံကိုတူတာကိုမျှဝေသွားသူကတော့ The Freedom Farm အဖွဲ့မနက်ရဲ့ကိုယ်စားလှယ်ဖြစ်နေဆောင်ရွက်ခဲ့ပြီးတဲ့ဒေါက်တာဣပိယမို့ဖြစ်ပါတယ် ကျွန်တော်တမောင်တမ်းပ
ါမြန်မာမှာစစ်မီးကြစီးပွားပါကြအလုရှားကလူကုန်ကူးမှုများလာနိုင်ခြေကိုဦးတမောင်တမ်းဆွေးနွေးပြပြပေးခဲ့တာပါမကြာခင်မှာလဲအာရှနိုင်ငံရဲ့အပါအဝင်နောက်ထပ်စနေညပတ်စင်ကဏ္ဍတွေဆက်လာဖို့ရှိပါသေးတယ်ခင်ဗျာ
ဒီ OA season တွေကို radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA ကနေစနေညပိုင်းမြန်မာဘာသာ season တွေကို Washington DC မြို့တော်ကနေည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့နောက်ထပ်စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားနဲ့ဥတုရာသီအစီအစဉ်တွေမတိုင်ခင်အခုပထမဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုနားဆင်ကြည့်ရှုရမှာပါထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့ဒေါက်ဆန်းစုကြည်တို့တွေ့ဆုံခွင့်ပေးလိုက်တာဟာတကယ်ပဲနိုင်ငံရေးရစတင်ဆောင်ရွက်လို့တဲ့သဘောပါလားဒါမှမဟုတ်မြန်မာရေးနဲ့ပတ်သက်လို့ကွဲလွဲမှုတွေရှိနေတဲ့အာဆီယံကိုစစ်ကောင်စီဘက်ကတံပြန်ထိုးနှက်တာပါလားဒါအပြင်လက်ရှိအကျပ်တွေဖြစ်နေတဲ့ထိုင်းနိုင်ငံအကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကိုစော်မှုကျော်ကပြောပြပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒီကရက်ဇူလိုင်လ17ရက်နေ့ကနေ14ရက်နေ့အထိအာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးနဲ့အာဆီယံဒေသဆိုင်ရာဖိုရမ်အစည်းအဝေးတွေကိုအင်ဒိုနီးရှားနိုင်ငံမှာကျင်းပခဲ့ပါတယ်ဒီအစည်းအဝေးကနေမြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်ဖို့ဆွေးနွေးဖြည့်ရှင်ဖို့နဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ဖို့အဓိကတိုက်တွန်းခဲ့ပါတယ်။အင်ဒိုနီးရှား၊မလေးရှား၊အမေရိကန်၊ကနေဒါ၊ဥရောပသမ္မဂတို့ကအာဏာသိမ်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအကြမ်းဖက်တိုက်ခိုက်မှုအရသာတွေအပေါ်ခွဲခြားမှုမရှိဘဲတိုက်ခိုက်မှုတွေအပေါ်အပြင်းအထန်ဝေဖန်ရှုံချခဲ့ကြပါတယ်။ဒါပေမဲ့လည်းမြန်မာအရေးချင်းကပ်ဆောင်ရွက်ရာမှာအာဆီယံအတွင်းအုပ်စုနှစ်ခုကွဲနေသလိုဖြစ်နေပါတယ်။ထိုင်း၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်ကတအုပ်စု၊အင်ဒိုနီးရှား၊မလေးရှား၊စင်ကာပူတို့ကတအုပ်စုလို့ဖြစ်နေပါတယ်။ဒီအစည်းအဝေးမတိုင်မီရက်ပိုင်းမှာပဲမြန်မာစစ်ကောင်စီဟာဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်နဲ့တွေ့ဆုံခွင့်ပေးခဲ့ပါတယ
်။ An approach of the friends of Myanmar. Now, we would like to see the settlement, peaceful settlement.
ဒါဟာမြန်မာနဲ့ပတ်သက်တဲ့ချင်းကပ်မှုတစ်ခုပါငြိမ်းချမ်းစွာဖြစ်ရှင်းတာကိုကျွန်တော်တို့မြင်လို့ပါတယ်ဒေါက်ဆန်းစုကြည်ကျမ်းပါစွာရှိပါတယ်နှစ်နှစ်ကြာပြီးတဲ့အခါဒါဟာအပြူသဘောဆောင်တဲ့တူးတက်မှုတစ်ခုပါလို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အာဆီယံကိုယ်စားလှယ်ကုလသမဂ္ဂကိုယ်စားလှယ်နောက်ဆုံးတရုတ်ကိုယ်စားလှယ်နဲ့တောင်တွေ့ခွင့်မပေးဘဲထိုင်းနိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ခွင့်ပေးတာဟာအာဆီယံကချမှတ်ထားတာတွေကိုမလိုက်နာဘဲအာဆီယံအတွင်းပုံမကွဲပြားအောင်စစ်ကောင်စီဘက်ကတံပြန်ထိုးနှက်တာလားလို့သုံးသပ်မှုတွေရှိပါတယ်။မြန်မာရေးစောင့်ကြည့်နေတဲ့1990 NLD လွှတ်တော်အမတ်ဟောင်းလည်းဖြစ်တဲ့ဒေါက်တာတင်းစုကအခုလိုမြင်ပါတယ်
။အဲဒီလိုတွေးတင်ချက်ကလည်းတကယ်ကိုတွေးစရာတစ်ခုဖြစ်တယ်လို့ဟိုကျွန်တော်မြင်ပါတယ်။ဒီကနေ့အာဆီယံမှာဥက္ကဋ္ဌတာဝန်ကျနေတဲ့အင်ဒိုနီးရှားကစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာအာဆီယံထဲမှာအတက်ကြွဆုံးနဲ့ဆောင်ရွက်တဲ့နိုင်ငံအဲ့ဒီကာလမှာဒီထိုင်းနိုင်ငံကပုံကိုယ်ကိုအတွေ့ခံခြင်းဟာလက်ရှိအာဆီယံလုပ်နေတဲ့လျှော့တည်အပေါ်မှာစစ်ကောင်စီကသူတခြားအကြောင်းတွေလည်းရှိတာပေါ့နော်ဒီအာဆီယံကိုကြည့်လို့ရှိရင်တော့ဒါခွဲပြီးတော့ဆက်ဆံတဲ့သဘောလို့ဟိုယူဆရင်လည်းမမားလောက်ဘူးလို့ထင်တယ်ခင်ဗ
ျထိုင်းနိုင်ငံသားရဲ့ဝန်ကြီးကတော့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံအနေနဲ့နေဇက်ဖြတ်ကျော်ရာဇဝတ်မှုတွေအပါအဝင်ရိုက်ခတ်ချက်တွေရှိတာကြောင့်အာဆီယံမူတည်နဲ့အညီချင်းကပ်ဆောင်ရွက်တာလို့ဇူလိုင်လ13ရက်နေ့ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့တွဲဆောင်ဆွေးနွေးရေးအတွက်လမ်းဖွင့်ထားတဲ့ဆိုတာကိုအတိပေးခဲ့တယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကဇူလိုင်လ12ရက်နေ့ဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ကြောင်း AP သတင်းဌာနကရေးသားထားပါတယ်။တကယ်ပဲတွဲဆောင်ဆွေးနွေးရေးလမ်းပွင့်လာနိုင်ပါသလား။ဒါမှမဟုတ်စစ်ကောင်စီကအာဆီယံအစည်းအဝေးနဲ့နိုင်ငံတကာဖိအားရော့ကျအောင်ထိုင်းနိုင်ငံသားရဲ့ဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ခွင့်ပေးတာပါလား။ဒေါက်တာတင်းဆွေကတော့အခုလိုမြင်ပါတယ
်မေကောနှစ်ပိုင်းခင်ဗျဘာပိုင်းကတော့ဒေါက်တာဆက်စကြီးဟာနိုင်ငံရေးမတူညီမှုတွေဖြစ်တဲ့ဖြစ်တိုင်းရှိတိုင်းရှိတိုင်းသူကဒီပြည်ဆောင်ဆွေးနွေးရေးနီလန်ကိုဒီဇိုင်းမမတုံးနေတဲ့ကောင်းဆောင်တယောက်ဖြစ်တဲ့အတွက်တွေ့ဆုံဆွေးနွေးမှုဆိုတဲ့အတုံးတို့ပါတယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်ချက်ကစစ်ကောင်စီဟာသူအလားပြင်းတဲ့ကတနည်းနဲ့ သူတို့ကိစ္စပြီးမယ်လို့ယူဆရတာလေအခုတုံးနဲ့တည်းရောက်လာတော့လမ်းစားမမြင်တဲ့အလေးထားမှာသူကလည်းပဲသူ့ချက်ပေါက်ကိုဒီလိုရှိနေတဲ့ဘက်ကယူဖို့ခိုင်းတော့ဒီကောက်ပွဲကလည်းဟိုအဆက်မပြေသေးတော့သူကနိုင်ငံကပြည်အားတစုံတရာရော့အောင်လက်ခံလိုက်တဲ့လက်ခံမှုတစ်ခုဖြစ်တယ်လို့ကျွန်တော်မြင်တယ
်တကယ်တမ်းသက်ဆုံးဆွေးနွေးရေးဟာအာဆီယံနဲ့နိုင်ငံတကာကတိုက်တွန်းသလိုအကြမ်းဖက်မှုတွေရပ်တန့်ပြီးမှသာဖြစ်နိုင်မယ်လို့ယူဆကြောင်းနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဝင်ပေးတာဟာ breakthrough အတက်အတက်တစ်ခုကိုစတင်ဖြစ်ရှင်းလိုက်တာမျိုးမဟုတ်ပဲအပြုသဘောဆောင်တဲ့ခြေလှမ်းပြည့်ရလို့သာရှုမြင်မိတယ်လို့လဲဒေါက်တာတင်းစီကပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲထိုင်းနိုင်ငံမှာတော့ဇူလိုင်လ13ရက်နေ့ဂျာတာပတင်းတွေကလွတ်တော်မှာဝန်ကြီးချုပ်အစ်စ်ခန့်အပ်ဖို့မဲခွဲရမှာ move forward party ခေါင်းဆောင်ပီတာလင်ထရွန်နက်ဟာလိုအပ်တဲ့မဲအရေးအတွက်မရတဲ့အတွက်ဝန်ကြီးချုပ်ဖြစ်မလာခဲ့ပါဘူ
း With the results of what happened in the parliament today I accept it but I'm not giving up
လွတ်တော်မှာဒီကနေ့ဆုံးဖြတ်တာကိုကျွန်တော်လက်ခံပါတယ်ဒါပေမဲ့လက်လျှော့အရှုံးပေးမှာတော့မဟုတ်ပါဘူးလို့သူကပြောဆိုခဲ့ပါတယ်မဲအရေးအတွက်386မဲရဖို့လိုအပ်ရမှာ324မဲရခဲ့ပြီး52မဲလိုအပ်ခဲ့ပါတယ်လွတ်တော်အမတ်850ရှိတဲ့အ내လွတ်တော်အမတ်200ကမဲမပေးပဲနေခဲ့ပါတယ်ရာနဲ့ချီတဲ့ MFC ပါတီနဲ့သူ့ကိုထောက်ခံသူတွေဟာမဲခွဲတဲ့နေ့ကလွတ်တော်ရှိမှဆွေးနွေးခဲ့ပြီးထောက်ခံအပင်းခဲ့ပါတယ်။ဒါပေမဲ့လည်းလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုစိတ်ပြတ်ခဲ့ကြပါတယ်။ဒါအပြင်ဇူလိုင်လ14ရက်နေ့တုန်းကလည်းဗန်ကောက်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်။အခုလိုအခြေအနေတွေကြောင့်ထိုင်းနိုင်ငံမှာနောက်ထပ်ဆန္ဒပြပွဲတွေဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။
ဒေါက်ဆန်းစုကြည်ကိုထိုင်းနိုင်ငံတိုင်းဝန်ကြီးနဲ့တွေ့ခွင့်ပေးတာရဲ့ရည်ရွယ်ရာနဲ့ဒီထိုင်းနိုင်ငံရဲ့အကျက်တဲတွေကိုကုသမှုကြောင့်ပြောပြသွားခဲ့တာပါအခုတော့လေယာစီပါသတင်းများအစီအစဉ်ပါစီထွက်သီးနှံဝင်ငွေကင်လွတ်ခွင့်ပြုလိုက်ပေမဲ့သွန်ရစုကိုတာစနစ်ကြောင့်ဈေးတက်လာဖို့ရှိတာအပအဝင်ကိုပြောထားပါတယ်စီထွက်သီးနှံလုပ်ငန်းရှင်တွေကိုဝင်ငွေကွန်3နှစ်ကနေ9နှစ်အထိကင်လွတ်ခွင့်ပြုမယ်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီပါဆက်သွယ်ရေးဝန်ကြီးကပြောခဲ့ပါတယ်တမျောစာပိုးသက်စေကိုတာစနစ်နဲ့တင်သွင်းမှုသတ်မှတ်ချက်ကြောင့်သွင်ရစုဈေးတွေထပ်မံမြင့်တက်လာဖို့ရှိနေပါတယ်။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးတွေနဲ့လေယာစီးပွားသတင်းတွေကိုစူးစိပြီး Pharma Times Media ကပြောပြပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်။လေယာစိတ်မြူရေးချစ်သူများရှင်လဲချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစပဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့စီထွက်သီးနှံလုပ်ငန်းရှင်တွေကိုဝင်ငွေကွန်9နှစ်ထိကင်းလွတ်ခွင့်ပြုမယ်ဆိုတဲ့သတင်းနဲ့စတင်ပါလေ။ပြည်တွင်းကစီထွက်သီးနှံလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမဲ့လုပ်ငန်းရှင်တွေကိုဝင်ငွေကွန်3နှစ်ကနေ9နှစ်ထိကင်းလွတ်ခွင့်ပြုမယ်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဒေါက်တာကံစောကပြောပါတယ်ပြည်တွင်းလုပ်ငန်းရှင်ဖြစ်စေပြည်ပလုပ်ငန်းရှင်ဖြစ်စေစားသုံးစည်းကဏ္ဍအတွက်အထောက်ပံ့ပေးနိုင်မဲ့လုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်မဲ့ရင်းနှီးမြှုပ်နှံမှုတိုင်းပေါ်မှာဝင်ငွေခွန်ကင်းလွတ်ခွင့်ရရှိမှာဖြစ်ပါတယ်စစ်ကောင်စီဟာနိုင်ငံခြားငွေသုံးဆမှုကိုဆွတ်ချခြင်းနာပါဝင်လာမယ့်2025မှာစားသုံးစည်းလုံးဝမတင်သွင်းတော့ဘူးဆိုတဲ့ညီမှန်းချက်နဲ့လုပ်ငန်းရှင်တွေအပေါ်ဝင်ငွေခွန်ကင်းလွတ်ခွင့်ပြုတာဖြစ်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တဦးကတုံ့တက်ပါတယ်မြန်မာနိုင်ငံမှာပြည်တွင်းစားသုံးစည်းလိုအပ်ချက်ကနှစ်စဉ်ဖြန့်မြန့်စီတန်းချိန်တပ်တန်းခန့်လိုအပ်ချက်ရှိနေရာကြောင့်ပြည်ပကနေနှစ်စဉ်စားသုံးစည်းတန်းချိန်6သိန်းလောက်တင်သွင်းနေရတာဖြစ်ပါတယ်ပြည်တွင်းမှာစားသုံးစည်းလုံလောက်ဖို့အတွက်ဆိုရင်စီထွက်တည်နယ်စိုက်ပျိုးရေးနဲ့စီဆက်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေမြင့်တက်လာဖို့လိုသလိုဝန်ကြီးဌာနဘက်ကဈေးကွက်ပေါ်ဆောင်ပေးတာအပါအဝင်ရှင်းငွေထုတ်ပေးဖို့လည်းလိုအပ်တယ်လို့စီဇန်လုံငန်းရှင်တွေကအကြံပြုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်2021ဇန်နဝါရီလအထိဈေးကွက်အတွင်းစားသုံးစည်းတပိတ္တာကို2500ကျပ်ထိသာဈေးများဆုံးရရှိခဲ့ပြီးလက်ရှိမှာတော့တပိတ္တာကို1000ကျပ်ထိစံချိန်တင်မြင့်တက်နေတာဖြစ်ပါတယ
်တရားအသက်ဈေးနဲ့တည်ငြိမ်နေပါတယ်ပြည်တွင်းမှာတရားလက်ကျန်ပမာဏနှေးပါနေပြီမယ်ပြည်သူစားသုံးမှုကလုံလောက်ပြီးဈေးနှုန်းတည်ငြိမ်နေတယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဦးဝင်းထေကပြောပါတယ်။လက်ရှိပြည်တွင်းမှာတရားလက်ကျန်သသိန်းလောက်ရှိနေပြီးတရားဈေးကိုတော့ကမ္ဘာတရားဈေးအပြောင်းလဲပေါ်မူတည်ပြီးအယောင်ဝယ်ပြုလုပ်နေကြတာဖြစ်ပါတယ်။ ပြီးခဲ့တဲ့ဇွန်လအတွင်းကကမ္ဘာတရားစည်းကွန်းမှာတရားသဒဏ်ကိုအမေရိကန်ဒေါ်လာ900ဝန်းကျင်ပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့သဒဏ်ကိုအမေရိကန်ဒေါ်လာ650ဝန်းကျင်အထိကျဆင်းသွားတယ်လို့ကုန်သည်တွေကဆိုပါတယ်။ပြင်းထန်တရားစည်းကွန်းမှာတော့ကုန်စည်တိုင်းလက်ကားဈေးအနေနဲ့တရားသပိတ်တာကို3100ကနေ3300ကျပ်အထိပေါက်ဈေးရှိပြီးလက်လီစည်းကွန်းမှာတော့သပိတ်တာကိုအနည်းဆုံး4000ကျပ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ်။စတက်အာနာမတိုင်ခင်2020ခုနှစ်အတွင်းကတော့ပြင်းထွင်းဈေးကွက်မှာတရားသပိတ်တာကိုအမြင့်ဆုံးဈေး1000ကျပ်သာရှိခဲ့တာဖြစ်ပါတယ
်။တမျောစာပိုသက်ဈေးကိုရာစနစ်နဲ့တင်သွင်းမှုတတ်မှတ်ချက်ကြောင့်တွင်းအားစုဈေးတွေထပ်မံမြင့်တက်လာဖို့ရှိနေပါတယ်။တမျောစာတင်သွင်းမှုကိုစိုက်ပျိုးရေးမွေးမြူရေးနဲ့ဆက်မြောင်းဝန်ကြီးဌာနမြန်မာနိုင်ငံမျိုးစေ့မြေဩဇာနဲ့စိုက်ပျိုးရေးဆေးလုပ်ငန်းရှင်များအသင်းတို့ပူးပေါင်းပြီးကိုယ်တော်စနစ်နဲ့ကန့်တတ်တင်သွင်းနိုင်ရေလှုပ်ဆောင်နိုင်ဖို့ပြင်ဆင်နေရလို့လေယာကဏ္ဍလုံခြုံရေးရှင်တွေကပြောပါလေ။မြန်မာနိုင်ငံမျိုးစေ့မြေဩဇာနဲ့စိုက်ပျိုးရေးဆေးလုံခြုံရေးများအသင်းကစိုက်ပျိုးရေးတွင်းအားစုတွေကိုကိုယ်တော်စနစ်နဲ့တင်သွင်းဝင်ပြောင်းလဲမဲ့အစီအစဉ်ကိုစိုက်ပျိုးရေးတွင်းအားစုဆိုင်ရာကော်မတီတွေနဲ့လုံခြုံရေးရှင်တွေကိုပြီးခဲ့တဲ့ဇူလိုင်10ရက်နေ့ကခေါ်ယူသိပေးခဲ့တာဖြစ်ပါလေ
။ဒီသူကဒီဥစားဥစားပြီးတော့သူအားလာကို implement လုပ်မယ်ဆိုပြီးတော့ပြီးခဲ့တဲ့စနေနေ့ကကုမ္ပဏီတွေကိုခေါ်ပြီးတော့အသင်းကနေပြီးတော့တမျောစာအသင်းကနေခေါ်ပြောတာဖြစ်တာခေါ်ပြောတဲ့အခါကျကုမ္ပဏီတွေတော်တော်များများမရှိတတ်ကြအောင်ဒီအဓိကတော့မြန်မာပြည်ရဲ့မျောစာလို့ဒီကဒီအော်ပါနဲ့အာမူကတော့ဝင်ရောက်တာပေါ့အဲ့တော့သူတို့ကလည်းဘာလို့လဲဆိုကိုတာနဲ့ဆိုရင်သူများများသွင်းလို့ရတယ်များများသွင်းလို့ရတယ်ဂျန်နယ်လူတွေကသိမသွင်းနိုင်ဘူးအဲ့တော့ကိုလူစံတဘာဈေးကကြာဒီတမျောစာဈေးကကြီးတယ်တမျောစာဈေးကလည်းကိုပြောသလိုပဲတိုင်းဂျန်ုံစိတ်နဲ့ရောက်မှာကျန်တဲ့400လောက်ရှိရတယ်။ဒါနဲ့400လောက်ရှိတဲ့အတွက်အချမ်းကြီးကတိတ်ကို9000ပွဲ6000လောက်မဖြစ်ရ။9000ပွဲ6000ဖြစ်။အဲ့လိုဖြစ်နေတဲ့ဈာတဲ့ပုံမှာတစ်ခါထပ်ပြီးတော့ဒီကိုတာစနစ်ကိုလုပ်မယ်ဆိုတော့နည်းနည်းလေးမကောင်းဘူးပေါ့ဒီကမကောင်းဆိုတော့တောင်းတမားကြီးအတွက်စိုက်ပျိုးရေးကြာဘူးဆိုတာအဆင်မပြေနိုင်ဘူး။တစ်ခါတော့ဘူးကသင်္သနာကြီးကအဲလက်တမားကြီးဖတ်တဲ့အသီးနှံကြီးကတော့အင်္ဂလာအစ်ကိုတို့ရေဆိုတာ6535နဲ့ဖြတ်ပြီးတော့ယူလာတယ်။ဒါဓမ္မကြီးကြတော့ဒီ market rate နဲ့ပဲတရားရနိုင်ငံနဲ့ပဲပြန်ဝယ်ရပြန်ဝယ်တဲ့ပြင်မာမှာဒီခုနကကိုတာစနစ်ပါထပ်ပြီးတော့လုပ်မယ်ဆိုရင်သူကတဘူပေါ်နှစ်ခုဆက်တာနော်။တဘူပေါ်နှစ်ခုဆက်တာအဲ့ဒါဘူရောကတော့ခုနပြောလို့ဒါဝိုင်းဝန်းထောက်ပြတဲ့နဲ့ဒီစားရတဲ့ခုကိုမြင်တာပေါ့။
မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကလုပ်ကိုင်နေနိုင်ငံဖြစ်ပေမဲ့ပြည်တွင်းမှာဓမ္မဩဇာထုတ်လုပ်နိုင်မှုမတွင်ကျတာကြောင့်ပြည်ပကနေနှစ်စဉ်တန်ချိန်အများပြားတင်သွင်းနေရတာဖြစ်ပါတယ်။လက်ရှိမြောသားတင်သွင်းမှုအခက်အခဲကြောင့်နိုက်ထရိုဂျင်ဖာတီလိုက်ဇာရန်ကုန်စိတ်ကမ်းအရောက်တထန်ဝူအမေရိကန်ဒေါ်လာ380ကနေ400အတွဲပေါက်ဈေးရှိနေတဲ့အတွက်ဒေါ်လာကို3000ကျပ်ငွေလဲလုံးနဲ့တွက်မယ်ဆိုရင်ပြည်တွင်းဈေးကွက်မှာမြောသားတအိကို6000ဝန်းကျင်ကျပ်ပေါက်ဈေးရရှိမှာဖြစ်ပေမဲ့ဈေးကွက်အတွင်းမှာတော့တအိတ်ကို800ကျပ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ်
။တန်းမြင့်ကြီးလေးဆက်ဆဲရတဲ့နှောင်းကနေ300ရတဲ့နှောင်းအောင်မြင့်သွားတယ်။အခုဒီကတော့ခုနပြောဆိုဘလိုလားအဲ့ဈေးကွက်တင်းမှာပေါ့နော်ပစ္စည်းဆောင်လာတော့ဘယ်ဖြစ်လဲဆိုကိုတာနဲ့တွင်းနေဆိုကိုတာကြီးရဲ့လူကဝဲလာမယ်ဝဲလာတွဲလာပြီးတော့နှောင်းလာပြီးဖြစ်လာတယ်။အဲ့တော့ဒါကိုဘလိုကချင်းချင်းမြတ်မြတ်မဖြစ်ခင်မှာအာဟိုဝိုင်းပြီးတော့တားဆီးမှုပို့တာပေါ့အဓိကတော့ဒီဒန်နီယောစာအသွင်အားစုဈေးကွက်ကတော့သူက free market ပဲကြည့်ရပါတယ်။ free market သူကသူဟိုပိုနေဈေးကွက်ထဲမှာပိုနေတယ်လို့ယူဆရင်ကုမ္ပဏီတွေကတွဲမှာပေါ့ဈေးကွက်ထဲမှာလိုနေလို့သာသူကတွဲလာတယ်ဒန်နီယောစာလို့ပြောလို့ဆိုတာအဲ့တော့များများရှိတယ်ချင်းကြိုင်မှုများနေဒီလေတောင်းတဲ့သမားတွေပေါ့လေအဲကုမ္ပဏီနှစ်ခုသုံးခုလောက်ကပဲလေဝယ်ကြီးအုပ်ပြီးတော့အာလုပ်နေတယ်ဆိုရင်တော့ဘလို့မှအဆင်မပြေနိုင်ဘူးကုမ္ပဏီ10ခုရှိရင်15ခုရှိရင်အခု20ရှိရင်ကြောင်တဲ့လူများတွေဝယ်သူတွေကပို့ပြီးတော့ရွေးချယ်เสียဖြစ်တာပေါ့အဲဒီပုံစံကိုအမှန်တကယ်တော့ပေါ်ဆောင်ရမှာပေါ့နော်အခုကိုကနာပြောလို့ပဲလက်ရှိဟာတော့ဟိုအစိုးရကသိသိချာချာတာကိုမသိတဲ့အနေအထားရှိတယ်မသိတဲ့အနေအထားရှိတယ်မသိတဲ့အနေအထားရှိတဲ့ပုံမှာတချို့ကတော့စီစဉ်တဲ့သဘောရှိတယ်ပေါ့နော်
တင်သွင်းမှုကိုကန့်သတ်လိုက်ရင်ဓမ္မရောစာပိုးသက်စီတွင်းအားစုဈေးနှုန်းတွေက20ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိထပ်မံမြင့်တက်လာနိုင်ပြီးတောင်သူတွေထိခိုက်မှုကြီးမားနိုင်တယ်လို့လေယာကဏ္ဍလုံခြုံရေးရှင်တွေကတုံ့တက်ကြပါတယ်
။အခုဆက်ပြီးဇွန်လ4ရက်ကနေဇွန်လ17ရက်နေ့အထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ပြည်နယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။အခုဆက်ပြီးဇွန်လ4ရက်ကနေဇွန်လ17ရက်နေ့အထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတယ်။ လေယာထွက်ကုန်တည်နှံစည်းနှုန်းလေးကိုပြောပြပေးချင်ပါတယ
်။ထိုင်းစီးကွက်ကိုအဓိကရောင်းချနေတဲ့ပြောင်းကတော့ဈေးဆက်တိုက်ထိုးစစ်နေပါတယ်။ထိုင်းနိုင်ငံအတွင်းမှာပြောင်းစည်းကျဆင်းနေရာကြောင့်ပြည်တွင်းဈေးပါလိုက်လံကျဆင်းနေတာလို့ကုန်တယ်တွေကပြောပါတယ်။မန္တလေးကုန်စည်တိုင်းမှာပြောင်းမှုဈေးဗမာ94ပိတ်တာဝန်တက်အိတ်ကို9400ကနေ9600ကျပ်ပေါက်သေးရှိပြီးတက်အိတ်ကို4000ကျပ်ကျောင်းမှုစီရှမ်းကတဲ့အိတ်ကို9500ကျပ်ကနေ9600ကျပ်ဈေးရှိပြီး4000ကျပ်စီဗီပြောင်းတဲ့အိတ်ကို9400ကနေ9600ကျပ်ဈေးရှိပြီးတဲ့အိတ်ကို9000ကျပ်အတီးတီးဈေးကျဆင်းသွားပါတယ်ရန်ကုန်ဈေးကွက်မှာတော့ပြောင်းတပိတ်တာကို1150ကနေ1180ကျပ်ပေါက်ဈေးရှိပြီးတစ်ပတ်အတွင်း50ကျပ်ဈေးကျဆင်းသွားပါတယ်
တရုတ်နိုင်ငံကိုအဓိကတင်ပို့တဲ့ပဲတီစိန်ကတော့ဈေးကျဆင်းနေပါတယ်။နင်းဆက်လန်းကြောင်ကနေတရုတ်နိုင်ငံကိုတင်ပို့မှုရပ်တန့်နေတာကြောင့်ပဲတီစိန်ဈေးကကျဆင်းသွားတာပါ။မန္တလေးကုန်စည်တိုင်းဈေးကွက်မှာဇွန်လ17ရက်နေ့ကပဲတီစိန်အညာ3သိန်းဝန်းတအိတ်ကို35,000ကျပ်ကနေ38,000ကျပ်ပေါက်ဈေးရှိပြီးတအိတ်ကို1000ကျပ်ကနေ10,000ကျပ်အထိဈေးကျဆင်းလာပါတယ်။အခုတင်ဆက်ပေးထားတဲ့တည်နေစည်းလုံးတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။စီထွက်တည်နေသွင်းအားစုတွေဈေးတက်လာနေတာကို Pharma Times Media ကပြောပြပေးခဲ့တာပါ။အခုတော့ဥရရာသီအစည်းအဝေးပို့ဆိုးဝါးပြင်းထန်တဲ့သဘာဝဘေးဒဏ်တွေပို့ကြုံနိုင်ရခြေကိုပြောထားပါတယ်။အိန္ဒိယ၊ဂျပန်၊တရုတ်၊တူရကီနဲ့ဥရောပနောက်အမေရိကန်နိုင်ငံတွေမှာအပြည့်အစည်တံပိုးကြီးမားလာတဲ့ရေကြီးရေလျှံမှုတွေအပူလိုင်းတွေနဲ့အခုရင်ဆိုင်နေရပါပြီ။ကဘာအပူချိန်တွေမြင့်တက်လာရင်အခုလိုဆိုးဝါးပြင်းထန်လာတဲ့သဘာဝဘေးဒဏ်တွေနဲ့ပူချုံရမယ်လို့သိပ္ပံပညာရှင်တွေကသတိပေးခဲ့ချိန်မှာပဲအခုလိုစပြင်းထန်လာနေတာပါဥရုရာသီအစည်းအဝေးမှာနားလောင်ပြောပြပေးပါအောင်ခင်ဗျာ
မြေပြိုတာရေကြီးတာမိုးခေါင်ရေရှားတာစတဲ့သတင်းတွေဟာနေ့စဉ်လိုကြားလာနေရတဲ့သတင်းတွေဖြစ်လာပါတယ်။အိန္ဒိယနိုင်ငံမြို့တော်ဒေလီနဲ့နိုင်ငံမြောက်ဖက်ဆူမာမိုးသည်ချမ်းပြီးတော့ရေကြီးနေတာမှာနယူးဒေလီကဂျမွန်နာမြစ်ရဲဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုတက်လာပြီးတော့မြို့ထဲပေ900လောက်အထိရေဝင်လာတယ်လို့အစိုးရကထုတ်ပြန်ပါတယ်။လာမယ့်ရက်ပိုင်းအတွင်းမိုးသည်ထောင်အောင်မယ်လို့လည်းသက်ဆိုင်ရာကခန့်မှန်းပါတယ်။ရေကြီးရေရှမ်းမှုမြေပြိုမှုတွေကြောင့်အခြေခံအဆောက်အုံတွေနဲ့လန်သရားတွေပျက်စီးခဲ့ရပြီးလူသားစင်နဲ့ချီတည်ဆုံးခဲ့ရပြီးပါပြီ။နေကမြောက်ဖျားမှာလဲမိုးတဲထားတဲ့အတွေ့ base river မြစ်ရေရှမ်းပြီးဖျားเจ้าတွင်တဲ့လူနေအိမ်တွေပါရေမြုပ်ကုန်ပါတယ
် So as the planet warms one of the things that changes in the atmosphere
ကဘာပေါ်မှာအပူချိန်တွေမြင့်တက်လာတဲ့အခါလေထုထဲမှာအဓိကပြောင်းလဲလာတာကတော့လေထုအဆိုထိုင်းစားကိုထိန်းထားနိုင်တဲ့အတိုင်းအတာဖြစ်ပါတယ်ပင်လယ်ရေထုပူနွေးလာတဲ့အခါရေတွေကအငွေ့ပြန်ပြီးလေထုထဲရောက်လာပါတယ်ဒါကြောင့်ငွေ့ရေဖွင့်မှုလဲပိုများလာပါတယ်သဘောကတော့မိုးများလာတာဖြစ်ပါတယ်လေထုထဲမှာငွေရည်ဖွဲ့မှုတိတ်များလာတဲ့အခါမိုးသည်ထန်စွာရွာသွန်းတက်ပါတယ်အဲ့လိုမိုးရွာလာပြီဆိုရင်ဆက်ပြီးမိုးများလာမယ်သဘောပ
ါတရုတ်နိုင်ငံတောင်ပိုင်းကပြည်နယ်တချို့မှာမိုးသည်ထန်ပြီးတော့ရေကြီးတာကြောင့်အရေးပေါ်အခြေအနေထုတ်ပြန်ခဲ့ရပြီးပြည်သူတောင်နဲ့ချီဘေးလွတ်ရာတင်ဆောင်နေရခြင်းစဘာအများဆုံးထွက်ရာတောင်ပိုင်းတခြားပြည်နယ်တချို့မှာတော့ပြင်းထန်တဲ့အပူလိုင်းနဲ့ရင်ဆိုင်နေရပါတယ်ဇူလိုင်လဒုတိယပတ်အတွင်းအပူချိန်က40ဒီဂရီဆဲလ်ဆီယပ်အထိရောက်လာမယ်လို့တရုတ်မိုးလေဝသပညာရှင်တွေကခန့်မှန်းချပါတယ်။ဒါကြောင့်စပါအထွက်နှုန်းနဲ့သီးနှံအရေးအတွေ့အပေါ်ထိခိုက်လာနိုင်တယ်လို့ကြွန့်ကျင်သူတွေကခန့်မှန်းပါတယ
်။ Unfortunately, we are on a path to more global warming.
ကမ္ဘာကြီးထပ်ပြီးပူနွေးလာမယ့်လမ်းကြောင်းပေါ်ကျွန်တော်တို့သွားနေတာကတော့စိုးရိမ်စရာပါ။လေထုထဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေဆက်ပြီးထုတ်လွတ်နေမယ်ဆိုရင်ကဘာကြီးလဲပူတဲ့ပူလာတော့မှဖြစ်ပါတယ်။ဒါဆိုရင်တော့လေထုထဲမှာရေကိုးရေငွေပမာဏလည်းတိုးလာပြီးမိုးလည်းထပ်ပြီးတော့များလာအောင်မှဖြစ်ပါတယ်။ဒါကြောင့်ဖန်လုံအိမ်ထုတ်လွှတ်မှုနဲ့ပတ်သက်ပြီးအပြောင်းလဲမလုပ်သမျှဒီထက်မကဆိုးရွားပြင်းထန်တဲ့အပူလှိုင်းတွေမိုးသည်ထန်မှုတွေကြုံရအောင်မှဖြစ်ပါတယ
်။ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာလည်းမိုးသည်ထန်မှုကြောင့်ရေကြီးမြေပြိုရာကလန်တရာတွေလူနေအိမ်ယာတွေပျက်စီးပြီးလူအသက်တွေပါဆုံးရှုံးနေရတာပါ။ရမုကနေ river မြစ်ရေတက်ပြီးတော့လန်တရာတွေလည်းပျက်စီးနေတာကိုဒေသန္တရသတင်းဌာနတွေမှာတွေ့နေရပါတယ်။ဥရောပဖက်မှာတော့အာဖရိကတိုက်ကလိုအပူချိန်မျိုးနဲ့ကြုံတွေ့နေရတယ်လို့သတင်းတွေမှာရေးပါတယ်။အီတလီ၊စပိန်အပါအဝင်ဥရောပနိုင်ငံတချို့မှာနေ့အပူချိန်က40ဒီဂရီဆဲလ်ဆီယပ်ကိုရောက်နေတာပါ။ အရှိတ်အလယ်ပိုင်းနိုင်ငံတွေမှာတော့လက်ရှိအပူချိန်က50ဒီဂရီဆယ်စီယပ်စ်ဝန်းကျင်ကိုရောက်နေပါတယ်။တချိန်တည်းမှာပဲအမေရိကတိုက်တော်မှာလည်းစံချိန်နဲ့အပူချိန်မြင့်တက်နေတာပါ။အမေရိကန်ပြည်ထောင်စုမှာတော့ဆိုးဝါးပြင်းထန်လာတဲ့ရေကြီးမှုနဲ့အပူချိန်မြင့်တက်မှုတွေတပြိုင်တည်းကြုံနေရပါတယ်။
What's happening now, the increases in temperature that we're seeing, the extreme rainfall that we're seeing, the heat waves that we're seeing, that's not...
အခုလက်ရှိကျွန်တော်တို့မြင်တွေ့နေရတဲ့အပူချိန်မြင့်တက်မှုတွေ၊မိုးသည်းထန်တာတွေ၊အပူလိုင်းတွေဟာ El Niño ကြောင့်ဖြစ်လာတာတော့မဟုတ်ပါဘူး။ငကိုကလေးကဖြစ်ပေါ်လာတဲ့အပူချိန်မြင့်တက်မှုကြောင့်ဖြစ်တယ်လို့ရာသီဥတုကြောင့်လည်းအနည်းငယ်ပါပါတယ
်။နိုင်ငံနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေနိုင်ငံအရှိတ်ဘက်ကင်ယိုရာမော်ကFlorida ပြည်နယ်အထိပြင်းထန်တဲ့အပူဒဏ်နဲ့ကြုံနေရပါတယ်။အပူချိန်ဟာအမိုးကုန်းကြီးလိုရွေ့ရှားနေပြီးတော့ပိုးပြီးတော့ကျယ်ပြန့်လာနေတယ်လို့ပညာရှင်တွေကပြောပါတယ်။ Arizona ပြည်နယ်မှာဆိုရင်ဒီအပူချိန်က38ဒီဂရီအထိရောက်နေတာသတင်းနှစ်ပတ်ကျော်ထိရောက်လာပါပြီ။1984ခုနှစ်တုန်းကတော့ဆက်ရှိရဆက်တိုင်အပူချိန်အမြင့်ဆုံးစံချိန်ကိုရောက်ခဲ့ဖူပါတယ်။ဒီအတော်အတွင်းမှာပဲကုလသမဂ္ဂရဲ့ဥတုရာသီဆိုင်ရာဆွေးနွေးပွဲမှာတော့ကမ္ဘာပူနွေးမှုအမြင့်တက်လာနေတာကိုထိန်ချုပ်နိုင်ရေးသက်ဆိုင်ရာအစိုးရတွေနဲ့ဖလွန်အိမ်တက်ငွေအများဆုံးထုတ်လွှင့်နေတဲ့လုပ်ငန်းကဏ္ဍအားလုံးကိုဖိတ်ခေါ်ထားပါတယ
် Many many times before the phase down of
ဒီငရဲကကျွန်တော်တို့အချိန်ချင်းအခါခါပြောခဲ့တယ်လို့ပါပဲရုပ်ကျင်းလောင်စာထုတ်ယူသုံးစွဲမှုကိုရှော့ချရေးကရှောင်လွဲလို့မရတော့ပါဘူးဒါမဖြစ်မနေဆောင်ရွက်မှရတော့မယ်ကျွန်တော်တို့ရဲ့တာဝန်ဖြစ်လာပါပြီ။ဝယ်လို့အားဘက်ကရောရောင်းလို့အားဘက်ကပါပါဝင်လာအောင်ချင့်ကပ်ပြီးပေါင်းဆက်ဆောင်ရွက်ရမှာဖြစ်ပါတယ်
။ဖလုံအိမ်တန်းငွေထုတ်လို့မကြောင်းကပပူနေမှုအချိန်တက်လာတာဖြစ်တဲ့အတွက်ကြောင်မီသွေးရင်နာနဲ့တဘာဝတန်းငွေတို့လိုရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုရှော့ချရေးဝိုင်းဝန်းဆောင်ရွက်လာတာလည်းရှိပါတယ်။ဥရောပဖက်မှာတော့ရုပ်ကျွင်းလောင်စာထုတ်ယူမှုက20ရာခိုင်နှုန်းရှိနေချိန်မှာနေစွမ်းအင်လေစွမ်းအင်စတဲ့ပြန်ပြည့်မြဲစွမ်းအင်ထုတ်ယူသုံးစွဲမှုကပြီးခဲ့တဲ့2022ခုနှစ်ထဲမှာ22.3ရာခိုင်နှုန်းအထိတက်လာပါတယ်။ဖလောင်အိမ်တန်းငွေထုတ်လုပ်မှုရှော့ချရေးဝိုင်းဝန်းဆောင်ရွက်နေပေမဲ့2023ဇူလိုင်လအစောပိုင်းမှာပဲ1880နောက်ပိုင်းစက်မှုခေတ်ဥကာလကမ္ဘာဖြန့်မြအပူချိန်ထက်1.5ဒီဂရီကျော်လွန်ရောက်ရှိလာတယ်လို့အမေရိကန်မိန်တက္ကသိုလ်သိပ္ပံပညာရှင်တွေနဲ့ဥရောပသမဂ္ဂရဲ့ကိုပါနီကပ်စ်ဥတုရာသီစောင့်ကြည့်ရေးဌာနကလက်တလောပြောဆိုထားပါတယ်။ကျွန်မနာမပ
ါ။ပူဆိုးရတဲ့သဘာဝဘေးရန်တွေရှေ့မှာကြုံရနိုင်ခြေကိုနှက်လောင်ပြောပြခဲ့တာပါ။အခုလိုပတ်စင်ခဏတွေပြီးမှတော့မကြာခင် VO ရဲ့စီစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်ပြည်တော်စုဥရောပနဲ့ဂျပန်နိုင်ငံတွေပါဝင်ကမ္ဘာတစ်ဝှမ်းမှာအပူချိန်တွေစံချိန်တင်လောက်အောင်မြင့်တက်နေတာကြောင့်လူတွေတန်းနဲ့ချီပြီးတော့ပြင်းထန်တဲ့အပူဒဏ်ကိုရင်ဆိုင်နေရပါတယ်။အမေရိကန်မှာတော့ကယ်လီဖိုးနီးယားပြည်နယ်ကနေတက်ကဆက်ပြည်နယ်ထိအပူလိုင်းဖြတ်တာနဲ့ကြုံနေရပြီးတော့အပူချိန်ဟာဒီကနေ့စနေနဲ့တနင်္ဂနွေမှာအပူဆုံးဖြစ်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပြင်းထန်တဲ့အပူချိန်ကြောင့်ကျန်းမာရေးအန္တရာယ်တွေဖြစ်ပေါ်နေပြီးတော့လူတွေကလည်းနေပိုင်းမှာအပြင်မထွက်ကြဖို့နဲ့ရေထဲခန်းချောက်မှုတွေမဖြစ်အောင်နေကြဖို့တာဝန်ရှိသူတွေကသတိပေးထားပါတယ်။ Arizona ပြည်နယ် Phoenix မြို့မှာဆိုရင်လည်းအပူချိန်ဟာ15ရာစုလိုက်စံချိန်တင်ခဲ့ပြီးတော့တောက်ကြနေကတော့109ဒီဂရီဖာရန်ဟိုက်ထိရှိခဲ့တယ်လို့အမျိုးသားမိုးစလဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်က Death Valley မှာဆိုရင်လည်းမနက်ဖြန်မှာအပူချိန်ကစံချိန်တင်မြင့်တက်ပြီးတော့130ဒီဂရီအထိပူပြင်းမယ်လို့ခန့်မှန်းနေကြပါတယ်။မြို့တော်ဝါရှင်တန်မှာဆိုရင်လည်းလာမယ့်သတင်းပတ်ကုန်အထိအပူဒဏ်တွေခံစားရမယ်လို့ကြိုတင်ခန့်မှန်းနေကြပါတယ်။တောင်ကိုရီးယားမှာတော့မိုးကြီးရေကြီးပြီးတော့လူပေါင်း20ထပ်မံတည်ဆုံးခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာ3နှစ်ဆက်တိုက်မိုးသည်းထန်စွာရွာသွန်းမှုကြောင့်22ယောက်တည်ဆုံးပြီးတော့14ယောက်ပျောက်ဆုံးနေတယ်လို့တောင်ကိုရီးယားအစိုးရကဒီနေ့ပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီနဲ့လက်နက်မဟုတ်တဲ့စီးရဲအကူအညီတွေတိုးပေးသွားမယ်လို့တောင်ကိုရီးယားသမ္မတယွန်ဆော့ကယိုကကီမြူမာသမ္မတဗလာဒီမီယာဇယ်လင်စကီနဲ့တွေ့ဆုံစဉ်မှာကတိပြုပြောကြားလိုက်ပါတယ်။ဟဲမန်အုပ်ထုပ်တွေကြီးကအင်ဂျီတွေကိုမနစ်ကထပ်ပိုတိုးပေးသွားမယ်လို့ပူးတွဲသတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတယွန်ဆော့ယိုကပြောကြားခဲ့တာပါ။ပြီးခဲ့တဲ့နှစ်ကဒေါ်လာတန်100ပေးခဲ့ပြီးအခုနှစ်မှာတော့ဒေါ်လာတန်150ထိတိုးမြင့်သွားမယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကိုရနိုင်ရေးအခုတော့ VO ရဲ့စနေညပတ်စင်ခဏတွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကအလိမ္မာပါ။ရုပ်ပိုင်းဆိုင်ရာနဲ့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bus နဲ့ Tian Wan တို့ဖြစ်ပါတယ်။ကျွန်တော်ကတော့ဒီညအစီအစဉ်မှုဝင်းမြန်ပါ VO ရဲ့အစီအစဉ်တွေကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအစ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.